Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် April 17ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတူမီတာ24.25 MHz နဲ့လိုင်းလာမီတာ190 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါ။ Syria သမ္မတကိုထောက်ပံ့ပေးနေတာဆွန့်လွတ်ဖို့ရုရှားကိုနားချစည်းုံးမဲ့အမေရိကန်နိုင်ငံသားဝင်ကြီးမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။စတော့ခွန်ကတိုက်ခိုက်မှုရဲ့လက်သည်လို့ယူဆဖမ်းဆီးခံထားရသူကအကြမ်းဖက်ဝါဒစဲတိုက်ခိုက်မှုကိုကျူးလွန်ခဲ့ကြောင်းဝန်ခံပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခြေစင်မှာမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံကပူရဲထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးကြားဖို့ရှိရတော့
မြစ်ဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြက်ပြက်တတ်တာမပြောခြင်းဟာ
စီလုံးညညွတ်နဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ထိန်နာမှာရှင်အပြည့်စုံတော့မကြခင်တင်ပြသွားမှာပါဒါအပြင်ရခိုင်တပ်မတော်နေဖလားကောင်းတင်တဲ့ဘောလုံးပွဲကျင်းပပေးခဲ့တဲ့အတွက်ရခိုင်ပြည်နယ်မြို့ဦးမြို့ကဆရာတော်တပါးတရားစွဲခံရတဲ့တရင်နဲ့အတူနိုင်ငံတကာတရင်ဆောင်မတဲ့ပုံနဲ့တကြံသေးလက်ဆောင်တဲ့ပုံကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့ဒီကနေ့ညထိတ်တန့်ရောက်တရင်တွေကိုမှတ်သိနေထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရုရှားနိုင်ငံမော်စကိုမြို့တော်ကိုဆက်ရောက်သွားပါပြီ။အမေရိကန်နဲ့ဗီတင်အစိုးရတို့မျှော်လင့်ထားသလောက်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံမှုအဆုံးသတ်ရေးရုရှားကိုနားချနိုင်လောက်တဲ့အထိခိုင်ခိုင်မာမာအချက်လက်တော့နိုင်ငံသားဝင်ကြီး Tillerson မှာပါမသွားပါဘူး။အီတလီနိုင်ငံလူကာမြို့မှာဒီကနေ့ကျင်းပပြီးစီးခဲ့တဲ့ G7 နိုင်ငံသားဝင်ကြီးများအစည်းအဝေးမှာရုရှားနဲ့ဆီးရီးယားစစ်တပ်အပေါ်ပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုအပေါ်သဘောတူညီချက်မရခဲ့တာပါ။ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းဖက်ကအရက်သားတွေကိုဓာတုလက်နက်သုံးတိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာတိတိကျကျထွက်လာဖို့စုံစမ်းစစ်ဆေးရေးအရင်လုပ်တင်တယ်ဆိုတဲ့အပေါ်မှာအခြေအတင်ဖြစ်ခဲ့တာကြောင့်ပါရုရှားနိုင်ငံမော်စကိုကိုသွားပြီးနားချစည်းုံမဲ့အမေရိကန်နိုင်ငံသားဝန်ကြီးတေလာဇန်ကတော့ဆီးရီးယားပြည်သူတွေရဲ့ဒုက္ခတွေကိုအဆုံးသတ်သွားစေချင်ပြီလို့ပြောဆိုပြီးရုရှားကအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်ခံရမှုအပြီးအမေရိကန်တို့ကဒုံးကျည်နဲ့တိုက်ခိုက်တုတ်ပြန်လိုက်တာကြောင့်ခုနှစ်နှစ်ကြာဆီးရီးယားပဋိပက္ခအပေါ်အမေရိကန်ရဲ့ချင်းကပ်မှုပုံစံကိုအပြောင်းအလဲဖြစ်စေခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗီတင်ဝန်ကြီးချုပ်ထရီဇာမေတို့ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုတွေချမှတ်ပြီးဆီးရီးယားနဲ့ကင်းကွာသွားစေရင်ရုရှားအပေါ်ဖိအားပေးဖို့သဘောတူပါလေ။ဒါပေမဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံတည်းကဂျာမနီနဲ့အီတလီတို့ကဒီအပေါ်သဘောမတူပါဘူး။ရုရှားသမ္မတပူတင်ကတော့ပြီးခဲ့တဲ့သတင်းပတ်ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုတိုက်ခိုက်မှုဟာဆိုရင်ဆီးရီးယားအစိုးရကိုအပြစ်ဖို့နိုင်ဖို့အတွက်ရန်စတိုက်ခိုက်ဖို့စီစဉ်ခဲ့တယ်ဆိုတဲ့ထောက်လှမ်းရေးအချက်လက်တွေရရှိထားတယ်လို့ပြောဆိုပြီးကုလသမဂ္ဂကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ဒီကနေ့တောင်းဆိုလိုက်ပါတယ်ရှင်
။ဆွေဒင်နိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုရဲ့အဓိကလက်သည်လို့တန်လျာရှိထားသူကအကြမ်းဖက်ဝါဒပြစ်မှုကျူးလွန်နေဆိုတာကိုဝန်ခံလိုက်ပြီးဖမ်းဆီးခံဖို့လက်ခံလိုက်ကြောင်းသူရဲ့ရှေ့နေကပြောပါတယ်အသက်39နှစ်အရွယ်ဥစ်ဘက်နိုင်ငံသားရာခမက်အခီလော့ဖ်အမှုကိုကြားနာတဲ့မြို့တော်စတော့ခ်ဟ ோம் ကတရားရုံးတစ်ခုရှိမှသူရဲ့ရှေ့နေဂျိုဟန်အရစ်ဆန်ကပြောဆိုခဲ့တာဖြစ်ပါတယ်စတော့ခ်ဟ ோம் ကအလန်စတိုးဆိုင်တဲ့လူအုပ်ရှိရာကိုအခီလော့ဖ်ကသူခိုးလာတဲ့ကုန်တင်ကားနဲ့မောင်းဝင်ခဲ့တာမို့အာနာပိုင်ဒီကဒီကိစ္စကိုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတိုက်ခိုက်မှုအတွင်းလူ၄ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာရရှိခဲ့တာပါအာကီလော့ဖ်ကိုတော့စနေနေ့အစောပိုင်းမှာဖမ်းဆီးမိခဲ့ပါတယ်အာကီလော့ဖ်ကသူ့ရဲ့နိုင်ငံရေးခုလုံခွင့်ရှောက်ထားမှုအငင်းပယ်ခံရပြီးနောက်ဌာနေပြန်ဖို့မခံရခင်မှာပြီးခဲ့တဲ့နှစ်ကပျောက်ကွယ်သွားတာဖြစ်ပြီးအဲ့ဒီကလေးကသူ့ကိုဆွေရင်ထောက်လန်းရေးကသိရှိထားပါတယ်သူဟာအစွန်းရောက်လူလားတက်ဝင်သူဖြစ်တယ်ဆိုတာကိုလည်းအာနာပိုင်ကကသိရှိထားပါတယ်
ပြည်ထောင်နိုင်ငံမြောက်ပိုင်းဒွန်ကတ်အနီးကရွှေပြောင်းအခြေချသူတွေနေထိုင်ရာ Grand Center စခန်းတစ်ခုလုံးကြီးမှာမီးလောင်ပျက်စီးခဲ့ပါတယ်။စခန်းမှာနေထိုင်ကြတဲ့အာဖဂန်ရွှေပြောင်းအခြေချသူတွေနဲ့ Cut ရွှေပြောင်းသူတွေကြားခက်ရံများတာကစပြီးမီးလောင်ခဲ့တာလို့ North Data အုပ်ချုပ်ရေးမှူး Michael Laland ကပြောပါတယ်။ဘယ်လိုကစပြီးမီးလောင်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မီးလောင်တာကြောင့်အနည်းဆုံးလူ၅ဦးထိခိုက်ဒဏ်ရာရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။မီးလောင်ပျက်စီးသွားတဲ့စခန်းကရွှေပြောင်းအခြေချသူတွေကိုတော့အနည်းအနာကခလုံးကြီးစခန်းတွေကိုရွှေပြောင်းပေးထားပါတယ်။ ကျွန်တော်တို့ကလည်းဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ထိန်နာမှရှင်ပြောင်းအခြေချသူတထောင်၅၀လောက်ရှိပြီးအများစုကကတ်လူမျိုးရှင်ပြောင်းအခြေချသူတွေဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကာလီစ်ကရှင်ပြောင်းအခြေချသူတွေနေထိုင်ရာစခန်တစ်ခုကိုပိတ်လိုက်ပြီးတဲ့နောက်မှာဂရန်ဆိုင်တာစခန်မှာလူတွေပို့ပြီးတော့မြားလာခဲ့တာဖြစ်ပါတယ်။ရှင်ပြောင်းအခြေချသူတွေကဗြိတိန်နိုင်
သုံး ပုံ 2 ပုံ ကျဆင်းသွားပေမဲ့ တရုတ် နိုင်ငံက တော့ ကမ္ဘာ ပေါ်မှာ တည်တံ ပေးမှု အများဆုံး နေရာ မှာ ဆက်ရှိ နေတုံးပဲ လို့ AI ခေါ် အပြည်ပြည်ဆိုင်ရာ လူ အခွင့်အရေး အဖွဲ့ကြီးက ပြောဆိုလိုက်ပါတယ် တရုတ် Belarus နဲ့ VNN နိုင်ငံ အစိုးရတွေဟာ တည်တံ ပေးတဲ့ အစည်းအဝေး အချက်လက်တွေကို နိုင်ငံတော် လျှို့ဝှက်ချက် အဖြစ် ထားရှိပြီး ဖုံးကွယ်ထားတယ် လို့ AI အဖွဲ့က ပြောနေတာပါ ဒါကြောင့်လဲ မီဒီယာ တွေက သတင်း အချက်လက်တွေ အစိုးရ ဆာရွက် ဆရန် အထောက်အထားတွေနဲ့ တရုတ် နိုင်ငံက လူတွေ နဲ့ ဆက်သွယ် မေးမြန်းပြီး အခြေအနေတွေကို သုံးသပ် အကဲဖြတ်ခဲ့ရတာ ဖြစ်တယ်လို့ AI အဖွဲ့သတိသည် William Nee က VOA ကို ပြောပါတယ် တရုတ် အစိုးရ အနေနဲ့ နှစ်စဉ် လူဘလောက် တည်တံ ပေး အဆုံး စီရင်နေသလဲ ဆိုတဲ့ ကိန်းဂဏန် အတိအကျကို တရားဝင် ထုတ်ပြန် ပေးဖို့ကိုလည်း AI အဖွဲ့က တောင်းဆိုလိုက်ပါတယ် AI အဖွဲ့က လက်ရှိ လက်ခံ ရရှိတဲ့ စီးနွေအရ 2016 ထဲမှာ တည်တံ စီရင်မှု အများဆုံးက တရုတ် နိုင်ငံ ဖြစ်ပြီး ဤရန် နိုင်ငံက 969 ဦး နဲ့ ဒုတိယ လိုက်ပါတယ် Saudi Arabia က 154 ဦး နဲ့ တတိယ လိုက်ပြီး Iran မှာ 88 ဦး နဲ့ Pakistan မှာ 89 ဦး တည်တံ ပေးခဲ့ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9:00ကနေ10:00လေးကီလိုဟတ်စ်12.9ခွန်ကလိုင်းဒိုမီတာ26လေးကီလိုဟတ်စ်18.9ခွန်ကလိုင်းဒိုမီတာ95ကီလိုဟတ်စ်96.9ကလိုင်းဒိโดမီတာ93လေးကီလိုဟတ်စ်96.9ရှစ်ရှင်ကနေစနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ196ကီလိုဟတ်စ်တင်9ခွန်ကားတို့ကနေလဲချုပ်နေပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခြေညာနေပါတယ်ရှင်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကျေးလက်တော်ရွာနေလူငယ်တွေငြိမ်းချမ်းရေးသက္ကဝိုင်းအဖြစ်ဒီကနေ့အစိုးရရုံးဆိုင်ရာနေပြီးတော့မှဆွေးနွေးကြပါတယ်။ ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ်။ အစိုးရအနေနဲ့တပ်မှန်တင်ရတော့ပြည်သူလူထုနဲ့ထိတွေ့ပြီးတော့ညီငယ်ရဲ့ဖြစ်စဉ်တွေမှာပြည်သူတွေပါစေခြင်းနဲ့ပြည်သူတွေရဲ့အင်အားနဲ့မှအောင်မြင်နိုင်မှာဆိုတာကိုလည်းယုံကြည်တယ်။ညီငယ်ရဲ့သက္ကဝိုင်းမှာတက်ရောက်လာတဲ့ကချင်းလူငယ်တဦးကစစ်ဆောင်စခန်းတွေကကချင်းဒုက္ခသည်တွေနေရရင်းတွေပြန်နိုင်ဖို့ညီငယ်ရဲ့အတွက်ဆောင်ရွက်ပေးဖို့တိုက်တွန်းတောင်းဆိုပါတယ်။နိုင်ငံတော်အတိုင ာဥပဒေစိုးမိုးရေးဒေသဖွံ့ဖြိုးရေးတို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်အမုံတရားတွေပြန့်နှံ့နေတာကိုတရားဥပဒေစိုးမိုးရေးနဲ့ကင်တွယ်ပေးဖို့လူငယ်တဦးရဲ့စာနဲ့ဆွေးနွေးချက်ကိုတော့ဒေါက်ဆန်းစုကြည်ကအမှားအမှန်ဝေဖန်ခွဲခြားနိုင်တဲ့ပညာရေးအရေးကြီးတယ်လို့သုံးသပ်ပြောဆိုခဲ့ပါတယ်။ဒီနေ့စာပိုင်းကဆက်တင်ခဲ့တဲ့ဒေါ်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေနေပယ်တီးတီးကလူငယ်တွေရဲ့ငြင်းချမ်းရေးစကားဝိုင်းကတော့အခုအချိန်မှာ၄ချိန်မြောက်ရှိခဲ့ပါပြီ
။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ကျော်လောက်ထွက်ပြေးသွားစီခဲ့တဲ့ရခိုင်ပြည်နယ်အနောက်ဘက်ခြမ်းကရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့နိုင်ငံရှင်လင်းမှုစစ်ဆင်ရေးအတွင်းမျိုးပြုတ်ရှင်လင်းရေးလုပ်ခဲ့တာမျိုးမရှိဘူးလို့နိုင်ငံတော်အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကရန်ကုန်မြို့ NRPC မှာကျင်းပတဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်
။ There is no ethnic cleansing. There is no ethnic cleansing of the Muslim minority in Rakhine. It is a matter of people.
ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေပေါ်မျိုးပြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိပါဘူး။ဒါကမတူကွဲပြားတဲ့လူအဖွဲ့အစည်းနှစ်ခုကြားကပြဿနာတွေသာဖြစ်ပါတယ်။ဒီပြဿနာတွေကိုကြော်လွှားနိုင်ဖို့အတိုင်းဝိုင်းနှစ်ခုကြားပြန်လည်နှိစက်လာစေရေးအတွက်အစိုးရကကြိုးပမ်းနေပါတယ်လို့သူကပြောသွားတာပါ။ပြီးခဲ့တဲ့အော်တိုဝါလာအတွင်းရိုဟင်ဂျာလက်နက်ကင်တစုကမောင်းနှုံးမှာရှိတဲ့နယ်ကြားစောက်စခန်းတွေကိုဝင်တိုက်ခဲ့တာဟာဒေါ်အောင်ဆန်းစုကြည်အစိုးရအတွက်ခေါင်းခဲစရာဖြစ်စေခဲ့ပါတယ်။ရိုဟင်ဂျာလက်နက်ကင်တွေကိုရှင်းလင်းတဲ့စစ်ဆင်မှုအတွင်းရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တတ်တာအုပ်စုဖွဲ့မတင်းကျင်တာတွေကိုမြန်မာလူမျိုးရေးတပ်တွေကကျူးလွန်ခဲ့တယ်လို့ဖေဖော်ဝါရီလအတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရအစီအစဉ်တစ်ခုမှာဖော်ပြထားပါတယ်။ဒါဟာလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနိုင်တယ်လို့သုံးသပ်ထားပါတယ်။ဒုသမရဦးမြင့်စွေဦးဆောင်ဖွဲ့စည်းထားတဲ့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ကလေးလာစုံစမ်းမှုတွေလုပ်နေတယ်ဆိုပေမဲ့အခုချိန်ထိတော့အစိုးရခန်းစာထွက်ပေါ်လာခြင်းမရှိသေးပါဘူး။
ဖိလစ်ပိုင်နိုင်ငံအပန်းဖြေကျွန်းမှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့အဘူစီယက်စစ်သွေးကြွတွေလို့ယူဆရသူတွေစားဒီကနေ့တိုက်ခိုက်မှုဖြစ်တာကြောင့်အစိုးရတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတနတ်သမားတွေဘက်ကတော့အနည်းဆုံး၄ဦးသေဆုံးပါတယ်။ဘိုဟိုးပြည်နယ်ကအင်နာဘန်ကာမြို့မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။လက်နက်ကင်၁၀ယောက်ပါတဲ့အဖွဲ့တစ်ခုကမော်တော်ဘုံးနဲ့ဆက်ရောက်လာချင်းအစိုးရတပ်ဖွဲ့ကစစ်ဆေးဖို့အသွာတိုက်ခိုက်မှုဖြစ်ခဲ့တာလို့အနာဘိုင်တို့ကပြောပါတယ်။ဘိုဟိုးပြည်နယ်ကတော့အဘူစီယက်စစ်သွေးကြွတွေအစဉ်အဆက်လှုပ်ရှားရာဖိလစ်ပိုင်တောင်ပိုင်းဒေသတွေထဲမှာမပပါဘူး။ဖိလစ်ပိုင်နိုင်ငံဘိုဟိုးနဲ့စီဘူးပြည်နယ်တွေမှာပြန်ပြီးဆွဲဖို့လှုပ်လာနိုင်တယ်ဆိုတဲ့အတိမပြည့်ရသေးပေမဲ့ယုံကြည်ရလောက်တဲ့သတင်းပေးချက်တွေလက်ခံရရှိထားတယ်လို့ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြီးခဲ့တဲ့သတင်းဘက်ကသတိပေးချက်ထုတ်ပါတယ်။အမေရိကန်ပြည်ထောင်စုကရောဖိလစ်ပိုင်နိုင်ငံကပါအဘူစီရဲ့အဖွဲ့ကိုအကြမ်းဖက်အဖွဲ့စီတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။အဘူစီရဲ့အဖွဲ့ကစတင်တည်ထောင်ခဲ့တဲ့1990ပြည်လွန်နှစ်တွေကတည်းကစလို့ပြန်ပေးဆွဲဘုံခွဲကောင်းဖြတ်တာတွေကိုအကြီးကြီးလုပ်နေတာပါပြီးခဲ့တဲ့ဖေဖော်ဝါရီလနှောင်းပိုင်းလုံးကလည်းဒေါ်လာ6သိန်းနဲ့ရွေးဖို့နောက်ဆုံးသတ်မှတ်ချင်ကျော်လွန်ခဲ့တာကြောင့်ဂျာမန်တစားခံတဦးကိုအဘူစီယက်တို့တတ်ဖြတ်ခဲ့ပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေရုရှားကနိုင်ငံရဲ့ချားမှာဝင်ရောက်ဆက်ဖက်မှုတွေနဲ့နိုင်ငံရဲ့ချားမှာငွေတွေထားပြီးအခွန်လွတ်အောင်လုပ်တဲ့ပြဿနာစတဲ့သတင်းတွေရေးသားမှုအတွက်တနင်္လာနေ့တုန်းကပူလင်ဇာစုချင်းမြင့်ခဲ့ပါတယ်ဒီစုဟာအမေရိကန်သတင်းလောကရဲ့အမြင့်မားဆုံးစုဖြစ်ပါတယ်။သမ္မတထရန့်နဲ့သူ့ဖောင်ဒေးရှင်းကပရဟိတလုပ်ငန်းတွေမှာငွေကြေးဘယ်လိုသုံးစွဲခဲ့တယ်လဲဆိုတဲ့အဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ Washington Post သတင်းတောက် David Farrento ကပြည်တွင်းသတင်းရေးသားမှုအတွက်ပူလင်ဇာစုကိုရရှိသွားပြီးရုရှားသမ္မတပူတင်ကနိုင်ငံတကာမှာရုရှားရဲ့ဩဇာအာဏာကြီးထွားလာအောင်တိစောက်ဖို့ကြိုးပမ်းတဲ့လှုပ်ရှားမှုတွေနဲ့ဖော်ထုတ်ရေးသားခဲ့တဲ့ New York Times သတင်းစာကိုတော့နိုင်ငံတကာသတင်းရေးသားမှုတွေပူလင်ဇာစုချင်းမြင့်လိုက်တာပါအဲ့ဒီတည်းမှာရုရှားကအမေရိကန်အစိုးရကွန်ပျူတာတွေကို hack လုပ်တာဒီမိုကရက်ပါတီညီလာခံကော်မတီရဲ့ email တွေကို hack လုပ်တဲ့ကိစ္စတွေလည်းပါဝင်ခဲ့ပါတယ
်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒီကနေ့ကစားခဲ့တဲ့2018ခုနှစ်အတွက် AFC အမျိုးသမီးအာရှဖလားခြေစစ်ပွဲမှာမြန်မာအမျိုးသမီးအသင်းနဲ့ဗီယက်နမ်အမျိုးသမီးအသင်းတို့ကစားခဲ့တာမှာတော့နှစ်ဂိုးဂိုးမရှိနဲ့မြန်မာအသင်းရှုံးနိမ့်ခဲ့ပါတယ်။အုပ်စုတီအတွက်နောက်ဆုံးပွဲစဉ်အဖြစ်မြန်မာနဲ့ဗီယက်နမ်တို့ကစားခဲ့တာပါ။နောက်နေ့2018ခုနှစ်ဧပြီလဂျော်ဒန်နိုင်ငံမှာကျင်းပမယ် AFC အမျိုးသမီးအာရှဖလားလူပွဲအတွက်အုပ်စုပွဲစဉ်တွေအလုံးလည်းပြီးဆုံးသွားပြီဖြစ်ပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမတင်ငေးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစင်မှာထုတ်ပြန်လိုက်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးရဲကြေညာချက်မှာအငြင်းပွားဝယ်ဖြစ်နေတဲ့မြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေထည့်သွင်းဖော်ပြမထားတာဟာမြစ်ဆုံအရေးနဲ့ပတ်သက်ပြီးတိကျတဲ့ဆွေးနွေးမှုမရှိတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာမျိုးရှိပါတယ်။မြစ်ဆုံစီမံကိန်းကိုဖျက်သိမ်းကြောင်းမထုတ်ပြန်သေးပေမဲ့လို့အစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲပေါ်ဆောင်မယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေသေးပါ။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့သမ္မတဦးထင်ကျော်ရဲ့ခီးစဉ်မှာသဘောတူစာချုပ်3ခုနားလည်မှုစာချုပ်လွှာ2ခုနဲ့ပူးပေါင်းဆောင်ရွက်ရေးစာလွှာ4ခုစုစုပေါင်းသဘောတူညီချက်9ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီသဘောတူစာချုပ်တွေထဲမှာရခိုင်ပြည်နယ်ကြောက်ဖြူမဒေးကျွန်းကနေတရုတ်နိုင်ငံကုမင်းမြို့အထိရေနံစိမ်းတည်ယူပို့ဆောင်ရေးဆိုင်ရာစာချုပ်ပါဝင်ပေမဲ့မြစ်ဆုံဆဲစီမံကိန်းဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတိကျတေချာတဲ့အချက်မျိုးနှစ်နိုင်ငံပူးတွဲကြေညာချက်မှာလည်းဖော်ပြတာမတွေ့ရပါဘူးဒါနဲ့ပတ်သက်ပြီးနိုင်ငံရေးလိလာသုံးသပ်သူဦးစီသူအောင်မြင့်ကအခုလိုပြောဆိုပါတဲ့
အခုထွက်လာတဲ့သတင်းကတော်တော်ရည်ရွယ်ချက်နဲ့လေနိုင်ငံအကျိုးစီးပွားဟိုပြစ်ထွက်အောင်ပေါ့နော်နိုင်ငံစလုံးအကျိုးရှိအောင်ဒါကြောင့်အတူတူကဖြည့်ရှင်းရမယ်ဆိုတဲ့သဘောတော့ပဲတွေ့ရတယ်လေဒါတော်တော်လေးရည်ရွယ်ချက်ပါတဲ့ပြီးခဲ့တဲ့ရက်ပိုင်းမှာဆိုရင် Global Times တို့ဘာလို့မှအဲ့လိုရေးတာတွေရှိတယ်အဲ့ဒီပုံမှာအခြေခံပြီးတော့မှဒီအစိုးရဘက်ကဒါကိုစီးမီးဖို့လမ်းကြပြောတယ်နဲ့ပြူပါတယ်။ဒါပေမဲ့ဒီကိစ္စကလက်ရှိချိန်လေးရကဒီစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကတော့သူကပြီးအောင်မထွက်သေးဘူး။မထွက်သေးဘူးဆိုတဲ့အခါကျတော့ကျွန်မခင်တဲ့ဘာဒီဗီရှင်မှပြီးမှာမဟုတ်ဘူး။ဘာဒီဗီရှင်မှမပြီးသေးဘူးဆိုတဲ့အနေထားအောက်မှာအဲသဘောတူညီချက်တွေပါဒီကိုအချမ်းမြင့်လောက်ပြောတာဆိုတာဆိုရင်ကျွန်နိုင်ငံအကျိုးရှိအောင်ဖြည့်ရှင်းမယ်ဆိုတဲ့ဒီလိုရည်ရွယ်ချက်တဲ့ပေါ့နော်သဘောတူညီချက်လောက်ကိုပဲစီးမီးပြည့်ခဲ့တယ်လို့ထင်တယ်။
တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာစီးပွားရေး၊ကုန်သွယ်ရေး၊စိုက်ပျိုးရေး၊လျှက်စစ်စွမ်းအင်၊ပို့ဆောင်ရေးနဲ့ထုတ်လုပ်မှုစွမ်းအင်ကဏ္ဍတွေမှာနှစ်ဖက်အကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။ကျုံနိုင်ငံပိုင်စင်ဝါသတင်းဌာနကလည်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ကောင်းမွန်အောင်နှစ်ဖက်စလုံးအကျိုးမြတ်ရှိစေမဲ့ win-win မူအရပူးပေါင်းဆောင်ရွက်ဖို့နဲ့အပြန်အလှန်လေးစားမှုစည်းမျဉ်းတွေကိုကင်ဆယ်သွားကြဖို့သဘောတူကြောင်းဖော်ပြပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခက်ခိန်နံကမြေဆုံရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့ပြည်သူတွေရဲ့ဆန္ဒကိုအခြေခံပြီးအကောင်းဆုံးလုပ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။မြေဆုံနဲ့ပတ်သက်တဲ့ဥစ္စာကိုနိုင်ငံတော်မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်အကြီးအကဲပိုင်းဆိုင်ရာတွေပြတ်ပြတ်တသားမပြောခြင်းဟာပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုလည်းပဲဟိုအလေးနဲ့ထားပြီးစဉ်းစားနေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်လို့အဲ့လိုသုံးသပ်ပါတယ်။မြေဆုံစီမံကိန်းကတော့ပြည်သူတွေရွေးချယ်ခွင့်မရှိခဲ့တဲ့ဆစ်စနစ်ကာလတုန်းကလုံဆောင်ခဲ့တဲ့ကိစ္စဖြစ်တယ်။ဒီနေ့ကတော့အစိုးရကပြည်သူအစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့စံတကိုလည်းပဲအလေးအနက်ထားမယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်ပြီးတော့ခံယူတဲ့အတွက်ကြောင့်ဟိုအဖြေကတော့အကောင်းဆုံးတော့ဖြစ်လာမယ်လို့အဲ့လိုပဲသုံးသပ်ယူဆရပါတယ်။
မြေဆုံစီမံကိန်းဖျက်သိမ်းဖို့အတွက်တောင်းဆိုလှုပ်ရှားသူဒေါ်ကြာခွန်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျမအနေနဲ့တော့အခုကျမတို့မြန်မာနိုင်ငံမှာနော်မြန်မာနိုင်ငံပေါ့အားလုံးပေါ့လေဒီမြေဆုံကြတော့အားလုံးကန့်ကွက်နေလေဆိုတော့နိုင်ငံတော်တမန်တော်ကြီးလည်းဒီလူစုရဲ့စကားကိုနားထောင်ပြီးတော့မြေဆုံကိုတော့ရပ်နိုင်မယ်လို့ကျမတို့မျှော်လင့်နေတာပေါ့အဲ့လိုမျိုးပဲထင်နေရမယ်ကျမတို့ရပ်မယ်ပေါ့လေလုံးဝဖျက်သိမ်းမယ်ပေါ့လေအဲ့လိုမျိုးပဲယုံကြည်ပါတယ်
မြေဆုံစီမံကိန်းကို2009ခုနှစ်ကစတင်အကောင်အထည်ဖော်ခဲ့ပေမဲ့နောက်ပိုင်းမှာပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2012ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတဲ့2016ခုနှစ်ဩဂုတ်လမှာတော့သမ္မတဦးထင်ကျော်ကအေယာဝတီမြေဆုံမြညာမြဝန်းရေအားလျှပ်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်သင့်မသင့်လေးလာစီစစ်သုံးသပ်နိုင်ဖို့အတွက်ကော်မရှင်တရဖွဲ့စည်းခဲ့ပါတဲ့ဒီကော်မရှင်ကအပိသက်အစီရင်ခံစာတင်ပြရေးအတွက်ဆက်လက်ဆောင်ရွက်နေစေရှိပါတယ်
။ကုမိုသောမင်းမြင့်တင်ပြသွားတာပါ။ခုတော့ရခိုင်ပြည်နယ်ဖက်ကသတင်းတပုတ်တင်ပြပါမယ်။ရခိုင်တပ်မတော်နေဖလားကောင်းစင်နဲ့ကျောင်းသားတွေကိုဘောလုံးပွဲကျင်းပပေးခဲ့တဲ့အတွက်ရခိုင်ပြည်နယ်မြောက်ဦးမြို့ကမြတ်တဆောင်ဆရာတော်ကိုမတရားတင်ဆက်သွယ်မှုနဲ့စစ်တပ်ကတရားလိုလို့ပြီးတော့တရားစွဲဆိုထားပါတယ်။ဒါဟာအစိုးရတယ်လက်ထက်မှာဖနွားဦးဆုံးအနေနဲ့လူဖို့လဲပြီးအချင်းထောင်ကိုပို့ခံရတဲ့ရဟန်းတန်ကတပါးလဲဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့ကမြတ်တဆောင်ဆရာတော်ဟာသူ့ရဲ့ထုံးတော်ကြီးစဉ်စာတင်ကျောင်းကကျောင်းသားတွေကိုရခိုင်တက်မတော်နေအထိမ်းအမှတ်ဖြင့်ရခိုင်တက်မတော်ဖလားကောင်းစဉ်နဲ့ဘောလုံးပွဲကျင်းပပေးခဲ့တာကြောင့်မြောက်ဦးမြို့ရဲစခန်းကနေမတရားသင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးခဲ့ပြီးချက်ချင်းလူဝိတ်လဲကစစ်တွေအချင်းထောင်ကိုပို့ခဲ့တာပါ။ဒါဟာအစိုးရတက်လက်ထက်မှာပထမဆုံးအကြိမ်ဖြစ်မတရားသင်းဖြစ်ဆွဆွဲခံထားရတဲ့တန်ခါတပါးကိုလူဝိတ်လဲပြီးအချင်းထောင်ကိုပို့ခဲ့တဲ့အမှုဖြစ်ကြောင်းရခိုင်ပြည်နယ်ကရှေ့နေဒေါ်အင်းညူစိန်ကပြောပါတယ
်။ဟုတ်ကဲ့မင်းကလေးကစစ်တွေထောင်ပို့ပြီးတော့တခါလေလူကိုလဲပြီးတော့စစ်တွေထောင်လေးထည့်လိုက်တယ်။အင်းကျမသိတော့ကျမတို့ဘက်မှာသိတော့တော့ပထမဆုံးဖြစ်ပါတယ်ဒီဖန်ဆိုတာလေးကိုလူကလဲလိုက်တာ
။မြတ်တဆောင်ဆရာတော်နဲ့ရခိုင်မျိုးသားတူဖြစ်တဲ့ကိုခိုင်နီမင်းကိုမတရားသင်းဖွဲ့နဲ့ဆက်သွယ်မှုအဥပဒေနဲ့စစ်တပ်ကတရားလိုလို့တရားစွဲခဲ့တာမှန်ကန်ကြောင်းကိုတော့မြတ်ဦးရဲစခန်းကအတည်ပြုပါတယ်။ရခိုင်တပ်မတော်နဲ့ပတ်သက်လို့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးခံရတဲ့အမှုများစွာကိုလိုက်ပေးနေရတဲ့ရှေ့နေဒေါ်အင်းနုစိန်ကတော့မြတ်တဆောင်ဆရာတော်အနေနဲ့မတရားအသင်းနဲ့ဆက်တွေ့တယ်ဆိုပြီးစွပ်စွဲခံထားရတယ်ပတ်သက်လို့ရခိုင်တပ်မတော်ဟာမတရားအသင်းထဲမှာပါသလားဆိုတဲ့ဥပဒေပြဿနာရှိတယ်လို့လည်းဆိုပါတယ
်မတရားအသင်းဆိုတာကျော်လှန်တဲ့ပုံစံနဲ့ဆက်လက်အသင်းရောက်နေတယ်မတရားအသင်းရဲ့ဥပဒေထဲမှာမဝင်ဘူးမတရားအသင်းထဲမှာပါတယ်လို့ဒီစီစဲလက်ရှိအစိုးရတွေကဥပဒေနဲ့အညီထုတ်ပြန်အောင်မယ်ဆိုတော့ဒီဟာပေါ်တော့ကကျွဲရတဲ့အမှုတွေမှာဆိုရင် KN KIA လက်အောက်ခံဖြစ်တော့ဆိုတာလေးနဲ့ဆွဲရတယ်အဲဒါမျိုးတွေလည်းကျွန်မတွေ့ကြုံဘူးလေဆိုတော့ AA ဟာမတရားအမင်းထဲမှာပါသလားဆိုတဲ့ဥပဒေပြဿနာရှိနေတယ်ဒီလိုကျင်းပါတယ်ဆိုတာလောက်နဲ့ကိုစက်ကွန်တက်မှာအဓိပ္ပာယ်ပြဋ္ဌာန်းထားတဲ့အတိုင်းအဖွဲ့ဝင်ဖြစ်တာတို့အစည်းအဝေးတက်တာတို့ဆက်တွေတာတို့အားပြီးကူညီတာတို့ဖြစ်သလားအဲဒါမျိုးတော့ကျမတို့အကြောင်းစီရနဲ့ဥပဒေတွေကိုစွဲတဲ့ဖက်ကလည်းခိုင်လုံစွာတည်တည်ပြရမယ်အစွဲခံတဲ့ဖက်ကလည်းဒါမဟုတ်ဘူးဆိုတာကိုပြရမယ်ဒီတရားစွဲဖို့ခံရတဲ့လူစုတို့ကအကုန်လုံးထောင်ပြကြတာပါပဲဘယ်သူမှမလုပ်ဘူးဘာလို့ဆိုတော့
ဟိုတက်ကဖမ်းပြီးဝန်ကန်ချက်ရအောင်လုပ်လိုက်တယ်ဒီမှာပဲရဲကိုပို့ပြီးတော့အမှုကျွဲကျင်လာဆိုတော့အဲ့ဒီဝန်ကန်ချက်နဲ့ကိုသူတို့ကိုထောင်ချလာပဲဒါအခုဖြစ်နေတဲ့အနေထားအေဘီလာဆေးရဲနေ့မှာကြာရောက်တဲ့ရခိုင်တပ်မတော်ရဲ့ရှင်းနေမြောက်နေ့ကိုအကစားပွဲတွေစပေးဟောပြောပွဲတွေလုပ်ဖို့အတွက်မြတ်တဆောင်ဆရာတော်ကစီစဉ်ခဲ့တာဖြစ်ပြီးဒါတွေကိုမလုပ်ဖို့အတွက်အာဏာပိုင်တွေက အေဘီလာရှိရနေကလေးကဖိအားပေးမှုတွေရှိခဲ့တာပါရခိုင်ပြည်နယ်အတွင်းမှာတော့ရခိုင်တပ်မတော်ကိုထောက်ခံအားပေးတယ်ဆိုပြီးကြေးရွာသားတချို့ဟာအလားတူမတရားအသင်းနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့အမှုတွေလည်းရှိခဲ့ပူပါတယ်ဒါပေမဲ့မတရားအသင်းနဲ့ဆက်ဆွဲခံထားရတဲ့တန်ဃာတစ်ပါးကိုချက်ချင်းလူဝဲလဲပြီးအကျဉ်းထောင်ကိုပို့ခဲ့တာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအ
င်းဆောင်မှအရင်ဆုံးတင်ပြပါောင်းမယ်Freedom House နိုင်ငံတကာလွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီးကဥရောပအလယ်နဲ့အရှေ့ပိုင်းနောက်ဘော်လကန်နဲ့ယူရေးရှားဒေသတွင်စစ်တမ်းကောက်ခဲ့တဲ့နိုင်ငံပေါင်း29နိုင်ငံထဲကတဝက်ကျော်မှဒီမိုကရေစီလွတ်လပ်ခွင့်တွေကျဆင်းလာနေတယ်လို့ပြောပါရယ်အခုလိုကျဆင်းခဲ့ရတာကဒီအဖွဲ့ရဲ့နှစ်ပေါင်း22နှစ်တာနှစ်စဉ်အစည်းအဝေးခါစားထုတ်တဲ့သမိုင်းမှာဒုတိယအကြိမ်အကြီးမားဆုံးကျဆင်းခဲ့တာဖြစ်ပြီးအထူးအကြောင်းရင်းကတော့ဒီအတွင်ကူးပြောင်းနေတဲ့ဒေသတွေတွင်မှလူကြိုက်များယုံပြောဆိုစည်းရုံးတဲ့မူဝါဒကောင်းထောင်လာလို့ဖြစ်တယ်လို့အဖွဲ့ကြီးကဆိုပါရယ်ဒီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေရဲ့ကောင်းဆောင်တွေကစစ်မှန်တဲ့ liberal democracy ကိုဆန့်ကျင်ပြောဆိုနေကြတယ်လို့လည်းဒီအဖွဲ့ကြီးကထောက်ပြလိုက်ပါတယ်။မာရီယာမာဒါလီယာယိုသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါ
။ဒီ Freedom House အစီရင်ခံစာအရဥရောပအလဲပိုင်းဒေသမှာဝန်ကြီးချုပ် Victor Orban အုပ်ချုပ်ထားတဲ့ Hungary နိုင်ငံဟာအောက်ဆုံးအဆင့်ကိုကျရောက်သွားခဲ့ပါတယ်။ဒီအဖွဲ့ရဲ့နယူးယောက်ခြေဆိုင် Nate Shanken က
When we talk about populism in Central Europe,
ဥရောပမှာဒီလိုမျိုးအများကြိုက်ညှို့လိုက်ဝါဒအကြောင်းပြောမယ်ဆိုရင် Orban နာမည်ကပထမဆုံးထွက်လာမှာပါသူ့အနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်တောင်မှဒီမိုကရေစီကိုဆန့်ကျင်ဖို့စံနမူနာသဘောမျိုးဖြစ်လာအောင်လို့ဖန်တီးပေးနိုင်ခဲ့ပါတယ
် Hungary မှာလိုပဲဒီမိုကရေစီရေးစနစ်ပြဝဲတွေမကြခင်ကဖြစ်ခဲ့တဲ့ Poland နိုင်ငံရဲ့ခေါင်းဆောင်ကိုလည်းဖွဲ့စည်းအုပ်ချုပ်ပုံခုံရုံးကိုတိုက်ခိုက်တာနဲ့တိုင်းပြည်ရဲ့အပြန်အလှန်ထိန်းချုပ်မှုစနစ်ကိုအားနည်းအောင်လုပ်မှုတွေအတွက်ဒီ Freedom House အဖွဲ့ကဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံကတော့ဒီစစ်တမ်းရဲ့အောက်ဆုံးအဆင့်သားမှာရှိခဲ့ပါတယ်။ဒီအစင်ခံစားထဲမှာရုရှားနိုင်ငံတဲ့ဖိနှိပ်မှုတွေကြားကလူမှုအဖွဲ့အစည်းတွေကြီးကြီးမားမားဆက်လက်ဖွံ့ဖြိုးတိုးတက်လာတာနဲ့လွတ်လပ်အမိခိုကင်းတဲ့မီဒီယာတွေပေါ်လာတာကိုအတိအမှတ်ပြုချီးကျူးထားပါတယ်။ဒါပေမဲ့ရုရှားဗဟိုဘဏ်အရာရှိဟောင်းစာကေးအလက်ဆာရှန်ကိုကတော့သဘောမတူပါဘူး
။ We may say that there was some freedom on the internet.But if you look that
and then လောက်ခွင့်ရှိတယ်လို့တချို့ကပြောနိုင်ပါတယ်။ဒါပေမဲ့ရုရှားလူဦးရေ80%ကသတင်းတွေကို TV ရုပ်မြင်သံကြားကနေရတာပါ။ဒီရုပ်မြင်သံကြားဌာနတွေကိုကြည့်လိုက်ရင်အစိုးရကမထိန်းချုပ်ထားတာမရှိပါဘူး။တချို့ကတော့ပြောမှာပေါ့နော်။လွတ်လပ်မှုတချို့ရှိနေပြီလို့ဟုတ်ပါတယ်ရှိပါတယ်။ဒါပေမဲ့သတင်းလွတ်လပ်မှုတော့မဟုတ်ဘူးဗျ။ကျွန်တော်အမြင်ပြောရရင်ရုရှားမှာတကယ်ဖြစ်နေတာတွေကိုကြီးကြီးမားမားမှားယွင်းပြီးကဲဖြတ်နေတာတွေရှိနေပါတယ
်။ဘော်ကန်ဒေတာမှာလည်းဒီမိုကရေစီရမကနှစ်နိုင်ငံမှာပဲတိုးတက်ပြီး၄နိုင်ငံမှာကျဆင်းသွားရမှာဒီကျဆင်းတဲ့အထက်မက္ကဆီဒိုနားနဲ့ဆာဗီယာတို့လည်းပါသွားပါတယ်။ယူရေးရှားဒေတာမှာလည်းစတန်အရာကာဂျီစတန်နိုင်ငံဟာအာနာရှင်အသားကြအစိုးရအုပ်စုပဲပြန်ရောက်သွားပြီး2017ပြည်ဆိုင်ပါလီမန်ရွေးကောက်ပွဲပြီးကြတဲ့ကအခုလိုပြန်ဆိုးသွားခဲ့တာပါ။အာဂရီလိုက်စားမှုနဲ့ပတ်သက်လို့ကတော့ယူရေးရှားဒေတာ12နိုင်ငံမှာ9နိုင်ငံကရော့ကျသွားပေမဲ့အစားပိုင်းချန်တာကမန်နစ်စတန်နဲ့ဥစ္စပကစ္စတန်တို့မှာပုံမှုဆိုးရွားမှုအသစ်တွေထပ်ဖြစ်လာခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။ဒီ Freedom House ဖက်ကရှန်ကန်က
So in Belarus what you had in 2016 was a continuation of
Belarus နိုင်ငံမှာတော့2016ခုနှစ်တည်းဖြစ်လာတာကိုကြည့်လို့ရှိရင်2015ခုနှစ်တုန်းကအဓိကဖြစ်လာတဲ့လမ်းကြောင်းအတိုင်းဆက်သွားတာပဲလေ။အဲဒီ2015ခုနှစ်တုန်းကလူကန်ရှာကူအစိုးရအနေနဲ့နိုင်ငံအရေးထိန်းချုပ်မှုတွေကိုတကယ်နည်းနည်းလျှော့ပေးခဲ့ပါတယ်။
အခုလို Belarus မှာတိုးတက်မှုတချို့ကိုချီးကျူးခဲ့ပေမဲ့နိုင်ငံသားမကြာခင်ကလက်မပေါ်ဆန္ဒပြပွဲတွေမှာရှားနဲ့ချီတဲ့လူတွေကိုရိုက်နှက်တာတရုတ်တိုက်ဖမ်းဆီးတာပါဝင်ပြင်းပြထန်ထန်ဖိနှိပ်ခဲ့တာတွေတော့ရှိခဲ့ပါတယ်။ဒါပေမဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစာမှာပဲ Ukraine, Romania နဲ့ Kosovo တို့မှာတော့ပုံမှန်တဖြည်းဖြည်းချင်းဥပဒေစည်းမျဉ်းတွေကိုပြုပြင်တာနဲ့အဖွဲ့အစည်းကောက်အောင်လှုပ်ဆောင်မှုတွေရှိခဲ့တာကြောင့်ထိုးတက်မှုအားကောင်းမှုတွေနဲ့အားရစရာဖြစ်လာတယ်လို့ချီးကျူးထားပါတယ်ခင်ဗျာ
။ Well, Myanmar has many great products.And services that are very attractive to the United States.
နိုင်ငံချင်းလူ့ဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမသိမှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့သူက
The possibility of a great transformation is in sight for our country. an important step that will take us nearer to a truly
revolution.
ဒီမှာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို
အခုတော့တကြံတချင်းတစ်ပုံးနဲ့ဖြောဖြေးပေးပါမို့ဂရမ်တီဆိုထားတဲ့မုံလုံးစက်ကူကတချင်းကိုထုတ်လင့်ပေးလိုက်ပါတယ်နားဆင်ပါရှင်စက်ကူကလုံးချက်ကလန်နဲ့စုံလို့တယ်ပလီမောအမြောက်ကလေးစင်တယ်လို့ဒီချာအေးချာအေးကိုသူ့မိရိုင်လို့မောင်မိုင်မောင်မောင်မိုင်မောင်ကိုလူတို့ထိုင်ရန်ပေါက်ကခြေတော်ကိုစိုက်တွေ့လေ
ကတဲ့ချင်းကိုတော်တော်ရှင်ရွေးနေခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေနေ့စဉ်ည 10:00 နဲ့ မနက် 9:00 အစီအစဉ်တွေမှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ9:00 အထိလိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေ နေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00 အထိအစီအစဉ်ကိုလိုင်းဒို 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00 အစီအစဉ်ပြီးပြီးချင်းည10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့50တိုကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံရွှေနေခန်းကိုနားဆင်ကြားရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ရဲသားတွေပေါ်ဓာတုတန်းဝင်းနဲ့တိုက်ခိုက်ခဲ့တဲ့စီးရီးယားစိုးရရဲ့စခန်းတွေကိုပြင်ပထားပြီးအမေရိကန်တပ်တွေလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်သမ္မတထရန့်အစိုးရအဖွဲ့ရှေ့ဆက်ပါဆောင်ရွက်မလဲဝါရှင်တန်တိုင်းဝိုင်းကမေးခွန်းထုတ်နေကြပါတယ်တနင်္ဂနွေနေ့ကတွေ့ဆုံမေးမြန်းခန်းမှာကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးကတော့သမ္မတဘေရှားအာဆတ်ရဲ့တပ်တွေကိုနောက်ထပ်စီးရီးယားတိုက်ခိုက်တာမျိုးမလုပ်ဘူးလို့ယတိပြန်ညှင်းဆိုသွားခြင်းမရှိပါဘူးတခြားအမေရိကန်ရာရှိတွေကတော့အဓိကရည်ရွယ်ချက်ကအားဖြင့်စစ်သွေးကြွတွေကိုချိန်မုံကြီးပဲဖြစ်တယ်လို့ပြောနေပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့စီးရီးယားမှာအစိုးရပြောင်းလဲသွားအောင်လုပ်လို့ပါသလား။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လီကတော့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရဖြေရှာရမှာသမ္မတဘေရှားအဆက်ကအနောက်ရှယ်ဒါစီဖြစ်နေတယ်လို့ဆိုပါတယ်။ဒါပဲလဲအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်ကတော့အဆက်ကိုဖယ်ရှားရေးကအနေရရှိတဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောပါတယ
် We've seen what that looks like when you undertake a violent
လေပြားမှာအကြမ်းဖက်တဲ့အစိုးရအဖွဲ့ပြောင်းသွားအောင်လုပ်တုန်းကဘာဖြစ်ခဲ့သလဲတွေးခဲ့ပါတယ်လေပြားရဲ့အခြေအနေကဝေယုံတုံးကထိမ့်နိုင်သိမ့်မြအခြေအနေကိုရောက်သွားပါတယ်လေပြားပြည်သူတွေရဲ့အခြေအနေဟာလည်းဒီနေ့အထိတိုးတက်မလာဘူးဆိုတာကျွန်တော်ပြောချင်ပါတယ
်စီးရီးယားမှာရက်သားတွေထပ်ပြီးတော့တတ်မခံရအောင်အမေရိကန်ပြည်ထောင်စုတွေနဲ့ကာကွယ်လုဆောင်နေတဲ့အကြောင်း Rex Tillerson ကပြောပါတယ်အမေရိကန်ရဲ့အဓိကဥတီချက်မပြောင်းလဲဘူးဆိုတာကိုလည်းသူကအခုလိုထပ်ပြီးပြောဆိုပါတယ
် Our priority is first the defeat of ISIS
ကျွန်တော်တို့ရဲ့ဦးစားပေးပထမက IS သွေးကြွတွေကိုချိန်မုံဖို့ပါစီးရီးယားမှာလေကြောင်းတိုက်ခိုက်မှုလုပ်တာကကျောင်းမတ်ဖွဲ့ဓာရုဒန်းငွေသုံးပြီးအမျိုးသမီးတွေခလေးတွေသမရပြောခဲ့သလိုပဲမွေးကင်းစခလေးတွေကိုတော့တေဆုံးစေခဲ့တာကြောင့်လက်တုံပြန်တာပါ
အရင်သမ္မတဟောင်းအိုဘားမားတို့ကလည်းအစ္စလာမစ်စစ်သွေးကြွတွေကိုပြည်သက်ချေမှုန်းရေးကပဲဦးစားပေးအဓိကအစီအစဉ်ဆိုပြီးပြောဆိုခဲ့တာပါ။ဒါပေမဲ့လည်းလွတ်တော်အတွင်းဝေဖန်တဲ့သူတွေကတော့ဒီမာဗျူဟာမှားယွင်းတယ်လို့ပြောဆိုနေပါတယ်။ Republican ထက်လွတ်တော်အမမဂူရူဘီတို့ကအခုလိုပြောပါတယ
်။ This idea that we're going to get rid of
ISIS စစ်သွေးကြွတွေကိုအမြင့်ဖြတ်ချေမှုန်းမယ်။ Syria သမ္မတအာဆက်လည်းနောက်ပိုင်းမှာနိုင်ငံရေးအဖြေရှာဖို့လှုပ်လာလိမ့်မယ်ဆိုပြီးမျှော်လင့်တဲ့အတွေးခေါ်ကအလုံးမဖြစ်ပါဘူး။အစအဲ့ဒီမှာရှိနေတဲ့ွေအစွန်ရောက်ဂျီဟာဒစ်ဆူနီအဖွဲ့တွေရှိနေမှာပ
ါသမ္မတထရန့်ကတော့စီးရီးယားကိုထိုးစစ်ဆင်ခဲ့တာနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ဂုံမင်းကုန်းမှာထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့လည်းကမ္ဘာမျက်နှာမှာအမေရိကန်ပြည်ထောင်စုရဲ့ဩဇာလွန်မှုမှုကိုထပ်ပြီးတည်ဆောက်ဖို့ရည်ရွယ်ချက်ကိုတော့အခုလိုထည့်သွင်းပြောဆိုသွားပါတယ
် Providing security for the American people also
အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုအာမခံတာကကမ္ဘာအလယ်မှာအမေရိကန်ရဲ့ရည်ရည်ချက်ကိုခိုင်မာအောင်ပြန်တည်ဆောက်တာပါစီဝါရေးရရောစီးရေးရပါခိုင်မာဖို့ပါအမေရိကန်ပြည်ထောင်စုခိုင်မာအားကောင်းတာကကမ္ဘာအချို့စီးပွားအတွက်အကောင်းဆိုတာကျွန်တော်တို့နားလည်ပါတယ
်တစ်ချိန်တည်းမှာသမ္မတထရန့်အနေနဲ့စီးရီးယားကိုနောက်ထပ်စီးရေးရထိုးစစ်ဆင်မယ်ဆိုရင်လွှတ်တော်ရဲ့အတည်ပြုချက်ယူဖို့တောင်းဆိုမှုတွေဒေါ်လာနေပါတယ်ဒီမိုကရက်အောင်လွှတ်တော်မှအရွန်ရှရစ်ကတော့လွှတ်တော်ရဲ့အတည်ပြုချက်မယူဘဲစီးရီးယားကိုထိုးစစ်ဆင်တာကသမ္မတအနေနဲ့မလုပ်သင့်တဲ့အလုပ်ကိုလုပ်ခဲ့တာလို့မြင်နေကြောင်းဝေဖန်ပြောဆိုပါတယ်အမေရိကန်စစ်တပ်ကပေတိန်၃ဒုံးနေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့လေစီးရီးယားလီဒါစကန်ကတိုက်လေရင်တောက်ကြနေကပြန်ထွက်နေပြီဆိုပြီးဒေသခံသတင်းတွေမှာရေးပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့လေရင်ပြေးလမ်းတွေကိုပြင်ပထားမတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီး Twitter လူမှုကွန်ရက်ကပြန်ရှင်းတဲ့အခါမှာအဲ့ဒီပြေးလမ်းတွေကိုဖျက်ဆီးပြစ်မယ်ဆိုရင်လေလွယ်လွယ်ကူကူနဲ့ငွေသိမ့်မကူမဲပြန်ပြင်လို့ရတဲ့အတွက်ပြင်ပထားတိုက်ခိုက်ခဲ့တာမျိုးမလုပ်ခဲ့တာလို့ပြောဆိုကြပါမယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမှခင်ဖြူတွင်တဲ့အတူ Talking Show in Season 10ဆက်တဲ့တရားလီလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
။မင်္ဂ
ါရှင် VOA American တန်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါရစေ။ဒေါက်တာရှင်များရှင်အတာကူးတဲ့နှစ်တကူးအချိန်ကြရောက်ပါတော့မယ်။တကြံကြပြီဆိုရင်ကျမတို့အားလုံးနားရင်နေတဲ့တကြံတစ်ချင်းတွေနောက်ခစ်ပေါ်မြူးကြွတဲ့တေးသံတွေနဲ့အတူမြမရိုးရာတန်ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်။မြမရိုးရာတန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးအဖျားပြားကိုထိထိမိမိပုံဖော်တရုတ်ဖော်နိုင်တာကြောင့်မလို့လူမှုရဲ့ခံစားချက်ကိုထင်ရှားစေတာအမှန်ပါပဲ။ဒါကြောင့်မလို့ဒီနှစ်တကြံအကျိုးဖြစ်နေကျမတို့တန်ချက်အကြောင်းကိုဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပထမဦးဆုံးတန်ချက်ဖြစ်ပေါ်လာတဲ့နောက်ခံတမိုင်းကြောင်းနဲ့ပတ်သက်ပြီးတော့ကဗျာဆရာကြီးကိုလေးအင်းဝဂုံကြီးကကျမတို့ VOA ကိုအခုလိုပြောထားပါတယ်ရှင်
။တန်ချက်ကအရင်ကကလက်ထက်တော်ကြီးမင်းတို့မင်းလက်ထက်တော်ကြီးဒီဘုံမင်းတို့ရဲ့လေတော်မင်္ဂလာမှာအိုးစီတွေဒုပတ်တွေစီတော်တွေနဲ့အဲမန္တလေးကတော့ကြီးဟန်နတ်ဟန်မန်းဆန်ပြီးတော့ရေကြီးကြီးပေါ်ရှင်မင်းရှိဆိုတော့လေဒါကကြီးဟန်နတ်ဟန်နဲ့ပေါ့မိုးမိုးမိုးလာမောင်တို့လေလေလေလာမောင်တို့ဖုံတော်ကြီးလို့တတော်ရှိတို့တို့ရေကြအိုးဆိုကျွန်တော်ကလည်းလူညင်ညင်ညောလုတ်ခဲ့တာအဲ့တော့ရန်ကုန်နဲ့မန္တလေးရှင်လိုက်တဲ့ခါကျတော့ကျွန်တော်တို့စနစ်ကပြောမယ်ဆိုကျွန်တော်တို့မန္တလေးကဗရီသေးစနစ်ကအငွေ့သက်မပြောက်သေးဘူးရန်ကုန်ကျတော့သူကကိုလူဒီအောင်ရောက်သွားပြီဆိုတော့အရင်ရှင်စနစ်ပဲကူးသွားပြီကူးသွားတဲ့ခါမှာနတ်ဆန်ပြီးမဟန်ပြီးပျောက်သွားတယ်ပျောက်သွားတဲ့ခါသူတို့ဘယ်သူမှလည်းမကြောက်ရဘူးခါရရင်ကစပြောမယ်မန္တလေးကတန်ကြအရာမှာတော့နေခဲ့တယ်မော်ဒန်မဖြစ်ဘူးပေါ့လေရန်ကုန်သာလားမှန်ပဲဗျအဲ့မိုးမိုးမိုးလာမောင်တို့လေးလေးလေးလာမောင်တို့လေးလေးလေးလာမောင်မိုးမိုးမိုးလာမောင်တို့ဟိုပြူကြီးဆောင်းတော်တိုင်းမော်လမြိုင်ကနေ့စီပွဲကြီးသူတို့လူရဲတယ်ဗျာကျွန်တော်စီးရလဲကျွန်တော်တို့ကတော့ဖြည်းဖြည်းလေးလေးနဲ့နေကြီးနေကြီးစီးနဲ့သွားတာဟိုကတော့တခါလဲသုတ်စီးနဲ့မိုးမိုးမိုးလာမောင်တို့လို့ပြောဟိုပြူကြီးဆောင်းတော်တိုင်းမော်လမြိုင်ကနေ့စီပွဲကြီးတောင်ရဲသွားတယ်ကျွန်တော်တို့ရဲတတ်ပါတယ်ရဲရင်ကျွန်တော်တို့ကထိမ့်ကြောက်ကလူလူတော်မှာအမေကရှိနေတော့မကိုလေးမင်းဘာလို့ဓာတ်လို့ဆိုကျွန်တော်တို့ကကြောက်နေရပါမလို့ရဲဘူးလားမျိုးတွေနောက်အဲ့ကျတော့နောက်ဘယ်လိုတိုးတက်လာတော့ဆိုတော့ဂျပန်နေပြည့်တဲ့အခါမှာမိမတွေကလည်းစိတ်စည်းဆောင်တာမဟုတ်ဘူးလေ။ပညာထုံးသိကုန်တာပဲလား။အဲ့တော့ဖြည်းဖြည်းလုံးပါမစတားရဲ့ရော်ရော်ရှိရော်ရော်ရှိဗီကျူပါမမစတားရဲ့ရော်ရော်ရှိရော်ရော်ရှိဟာအတော်ကောင်းတယ်ဗျာရင်ဖွင့်နေနေရမှာအဲ့ဒီအဲ့ဒီအစင်လာကြီးကတက်ကောင်းတယ်။ရန်ကုန်ကဥဆောင်လာတော့အမှတ်မြ။နောက်တပြေးပြေးနဲ့မောင်ကြည့်မုံတို့ဒီဘက်ရောက်သွားတဲ့အခါအတန်ကြီးပြောင်းသွားတယ်။အမကလမရဲ့အဇောကလမရဲ့အမကလမရဲ့အဇောကလမရဲ့အမကလမရဲ့လုံးကြပါဦး။ဘာကလမရဲ့လုံးကြပါဦးဆို။ဒီနေ့စစ်ဖို့ပြအဖေကတန်ရက်ပဲဗျ။အဲ့တော့စစ်ဖို့ကိုကျွန်တော်တို့နိုင်အောင်တိုက်နိုင်တယ်။အဲ့ဒီနိုင်အောင်တိုက်နိုင်တဲ့လက်နဲ့ကြီးရှိတဲ့အတိုင်းပါလေအစိုးရကထုတ်မလုံးခိုင်းတာမသုံးဝသုံးမှသိကြောက်တယ်ဥမာကျွန်တော်တို့ကဗျာကြီးတန်ကြဲထဲချဲဟစ်ဖို့နဲ့သာလာပေါ့ပြည်ဒီတန်ကြဲကလည်းကောင်းအောင်ဖြစ်တာပေါ့ဥမာကျွန်တော်ငယ်ရင်ကြည်အောင်ကဗျာစီးနေပြောက်ချွင်ခောက်မြောက်ကမင်းသားတိဟိကျော်လမ်းပေါ်တော့လူကားတောင်စားဟာစီးနေပြောက်ချွင်ခောက်မြောက်ကမင်းသားစီးဒီကြည့်ကြောအလားပေါ်တော့လူသားတောင်စားမြောက်တွေမြောက်တွေမြောက်တွေမြောက်တွေမြင်သားဖြစ်သည်ဗျလူတွေလူတွေတောင်စားဟေးဆိုဟာသူကျုံနေဗျအဲ့တော့တိုင်ချက်ကသူတို့ကမပေးဘူးအဲ့ဒီအစားပြီးသူတို့ဒီဟာကို sensor လောက်လုပ်ပြီးခဲ့တာအခုတောင်တိုင်ချက်ကို sensor လုပ်မယ်လို့ဘာလို့လို့အတန်ကြီးကြားနေရတယ
်နောက်တစ်ခုကလေဆရာဟိုတချင်းတွေကိုစာသားပြောင်းပြီးတော့ဆိုရဲလေးအထာလေးလည်းဖြစ်လာခဲ့ရလေနော်ဆရာနော်တချင်းတွေကိုလေ
အဲ့ဒါတော့ entertain ပေါ့လေ entertain ဆိုတာကလူတယောက်က10မိနစ်လောက်15မိနစ်တော့ပဲနားဆောင်လို့ရတာကိုဒီဒီတန်ကြိုက်ကိုအဲ့ညားထဲမှာ तू ကအာရုံပြောင်းသွား तू ကဒါကို तू arouse the interest of the audience ပေါ့အဲ့ဒါ motivate လို့ခေါ်တာပေါ့အဲ့ဒီအတွက်လုပ်ပေးရတယ်ရညပြီးတချင်းလေးဆူပေးရတာ
ဟုတ်ကဲ့
ဘုရားတိုင်ကြကြည့်ကြတော့ခင်ဗျာလေတနူးကြီးရှောက်လို့ဖြစ်နေမှာဘူးဗ
ျလေ
ရှောက်ကြီးနဲ့ဆိုသလို
ဟုတ်ပါတယ်
တက်တာနဲ့နော်
ဟုတ်ပါတယ်
အဲ့တော့အဲ့ဒါကဂျားတဲ့အဲ့တတိယလို့တာဗျ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာရှင်တက်ကြီးစကားတက်ငယ်ကြပါတော့ဟိုမန္တလေးမြို့ကန်နောက်ထပ်ဆရာကြီးဆရာတယောက်ဖြစ်တဲ့ဆရာကြီးဆရာမကြီးလူလူတော်အမရဲ့တားဖြစ်တဲ့ဆရာကြီးဆရာညီပူလေးကိုလည်းကျွန်မတလှည့်မေးကြည့်ပါဦးမရှင်ဟိုဒီငငယ်တော့ဆိုလို့ရှိရင်ပေါ့နော်မန္တလေးတကြံမှတ်မိသလောက်ကလေးပြောလို့ရှိရင်တကြံအလှပြကားကြီးတွေနဲ့အတူဒီတန်ချက်အဖွဲကြီးလည်းပြိုင်ညတာပေါ့နော်အပြိုင်ဆိုင်ပေါ့အခုပြန်ပြီးတော့မြင်ရတဲ့ဥစ္စာကအရင်ခစ်ကိုပြီးပါမလားရှင
်ကျွန်တော်စိတ်ကျတော့မြင်ရလို့မထင်ဘူး
ကန်တတင်ညာရှိနေလို့လားဘလို့ view ဆလို့ပါလဲရှင
်ကျွန်တော်ကစက်ကျ music ပြတ်တာလဲပါတယ်နောက်ပြီးတော့စက်ကျဆိုတာအမှုပညာပါတယ်ဗျာနောက်ငငယ်ကြီးကလည်းချက်မြအောင်ပါဗျာနောက်လူတို့ခံစားရတာကိုပေါ်ပြနိုင်စွမ်းရှိလေလူတို့ကကြိုက်လေဗျာအဲ့ဒီအချက်သုံးချက်စုံဖို့လိုတယ်လို့ထင်နောက် performance လည်းပါတယ်ဗျာစိတ်လိုက်မှစက်ကျကြောကြစိတ်ရောကိုယ်ပါသိပြီးထိုးတဲ့စက်ကျလေးတိုင်တဲ့လူကတိုင်ဖောက်တဲ့လူကဖောက်တမှအရသာရှိတာဗျ။ဒါကြောင့်မို့အရင်ချက်မမှုဘူးလို့ထင်တာဗျ။
အဲ့တော့နောက်မျိုးဆက်တွေအနေနဲ့ရှေးလူကြီးတွေဆက်ခဲ့တဲ့ဟိုဒီတန်ကြက်တွေရှေးလူကြီးတွေဆက်ခဲ့တဲ့ကြပြားတွေဒီစာပေတွေကိုပေါ့လေသူတို့အရန်ကိုမျိုးဆက်ပြပြီးကွာဟနေတဲ့လူများယူဆတာလားရှင်
။ကျွန်တော်လည်းအဲ့ဒီလိုထင်ပါတယ်သူတို့အရှင်ဆက်တန်ကြက်တွေနားမထောင်ခဲ့ရတဲ့စက္ကနာပဲလို့ကျွန်တော်ရောခံစားမိကြဗျ။ဒါကြတော့သမစဉ်ဆိုလည်းပါတယ်နော်ခစ်ရှေးရိုးဒီတိုင်းမဟုတ်ဘဲနဲ့ခစ်နေနေတဲ့တန်ချက်စီအတိုင်းဖောက်တယ်လည်းဖြစ်ဖို့လိုတယ်ဗျ။အဲပြောရမှာတော့အမှုပညာအားနိုင်ငံရေးအားပေါ်စဉ်းစားပြီးပြောမှာအဲ့ဒါတွေပါလာရင်ခုနလွတ်လပ်မှုတွေအဲတန်ချက်သမားတွေရဲ့ရှားပိုင်ခွင့်တွေဒီပေါ်မှာဒီစကလုံးတွေပါအကြီးအကျယ်တွေပါလာမှာဒါကြတော့နိုင်ငံရေးသင်သက်ခံခဲ့ရတဲ့နှစ်ပြည့်စာတန်နဲ့ဒီတန်ချက်ကလည်းဆုံးယူတာပါကျွန်တော်အကျိုးကိုသုံးသပ်ပြရစေ
ဟုတ်ပါတယ်ရှင်ဟိုဘာဖြစ်လို့လဲဆိုတော့ဒီတန်ကြက်တွေမတိုင်ခဲ့ရတာလေဟိုဆယ်စုနှစ်တွေနဲ့ခြီးပြီးတော့ကြာခဲ့တဲ့ခါကျတော့လူငယ်မျိုးဆက်တွေအနေနဲ့သူတို့အတူယူစရာဟိုဘလို့လေ့လာစရာဟိုမရှိခဲ့လို့သူတို့မျိုးဆက်ပြတ်သွားတာလည်းဖြစ်နိုင်တာပေါ့နော
်ကျွန်တော်အဲ့ဒီဆိုလက်ခံပါလေရေမူနာကောင်းနေနားမထောင်ခဲ့ရရှာပြီးပ
ြဟုတ်ကဲ့ပါဒါနဲ့ဆရာကြီးဆရာမှတ်မိတဲ့လောက်ကြားဘူးတဲ့တန်ကြက်တွေကနင်းနေတော့ပြန်ပြောပြပါလားရှင
်ဒီလိုရ
ဟုတ်ကဲ့
ဟိုဘုချုံနေဝင်မိမာရီတယောက်ပြီးတယောက်ယူတော့သူဥထုံးအောင်ကျော်ခုတည်းဖန်ကျက်ဆက်ပါတယ်တယောက်ကွာလို့တယောက်ယူစပူးကလူကျုပ်တို့တမရဆိုတော့သူရေးခဲ့ပူတယ်ဗျနောက်တစ်ခါဘုကျုံနေကအင်းရတဲ့ကဘန်ကိုသွားပြီးတော့ဖောက်ခြိုက်ခွဲတွေလုတ်ခဲ့ပူတယ်ကလေးတွေထိုးလာကြည်လာလုတ်ခဲ့ပူတယ်ကျွန်တော်အမှန်မမှားရင်အဲ့ဆိုထင်ပါတယ်ခါပါတော့နော်ကြားလိုက်မှာပါကပ္ပနာမေကျော်အမှုကြီးပေါ့နော်
ဟုတ်ကဲ့ပါကြားဘူးပါရှင
်ဒါ new alarm ပြီဟုတ်ကဲ့
အ
ဲ့ဒီခါလဲရှင်းနေဥတော်ကလူမိုက်တစုထွက်လို့လာဘင်းကိုဖောက်တာသူတို့ပါပဲဆိုတော့ချိုးမှုတယ်ဗ
ျဟုတ်ကဲ့ပါဆရာကျေးဇူးပါပဲဆရာညီပူလေးညွှန်တာနဲ့ဒီမှာရှင်းနေကြီးဥထုံးအောင်ကျော်ကိုဆက်ပြီးမေးကြည့်ပါတယ်ရှင်ဆရာညီပူလေးကပြောပါတယ်ဆရာဒီ social link ခစ်ကလေးကနေပြီးတော့တကြံတန်ကြက်တွေပေါ့နော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးတော့လူတို့ရဲ့ခန်းစားချက်တွေကိုထင်ရှားစေတဲ့တန်ကြက်တွေဆရာဆက်ဖူးတယ်လို့ပြောပါတယ်ဆရာအဲ့တော့ဆရာအတွေ့အကြုံလေးပေါ့နော်ဆရာတန်ကြက်ဆက်တာနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကတော့ကျွန်တော်တို့တန်ကြက်ဆက်တာပေါ့ဗျာကျွန်တော်တို့အသင်းကတော့ရွာလေကအာကျေပေါ့အဲနောက်ကျွန်တော်တို့ရဲ့ဒီတန်ကြက်အသင်းရဲ့ဒီရေပေါင်းတွေပါလေအလုံးဆိုင်ပုတ်တွေကတော့အခုတံပဝရီဦးဝင်းမောင်မြန်မာမှုဝိတုကလို့နာမည်ကြီးကြီးတဲ့ဦးဝင်းမောင်ပါလေကျွန်တော်တို့လုပ်ပေးပါတယ်အဲ့ဒီကြံလေမဲ့ဒီပက်ခံကစမ်းကြကားဘူးလေအဲ့တော့ကစမ်းကြကကျွန်တော်တို့ကတော့ဒလူခံယူတယ်ပေါ့ဗျာအရင်ကတော့ breathe kit တုံးကတော့လူတို့ကသူတို့ပြောချင်တဲ့စကားတွေကိုလွတ်လွတ်လပ်လပ်ပြောခွင့်မရတဲ့ခါကျတော့တပောင်းဆိုပြီးတော့ကျွန်တော်တို့နာမည်ပေးပြီးတော့ရင်ဖွင့်ရတယ်ဝေဖန်ရတာပေါ့နော်အခုကျွန်တော်တို့ခေတ်ကြတော့တပောင်းနဲ့လည်းအစီအမ်းမြင့်နဲ့လည်းတူပါလေအဲ့တန်ကြက်ဆိုတာကျွန်တော်တို့ကပို့ပြီးတော့စံပြလာအောင်လုပ်လိုက်တာပေါ့တန်ကြက်ကတော့အရင်ကလေးကတော့ရှိတာပေါ့သို့တော်ကျွန်တော်တို့ဒီဘက်ခင်မာတော့လူတို့ကသူတို့ရဲ့ဆန္ဒကိုပေါ်ထုတ်ပူတာတန်ကြက်ကိုလုပ်လာတယ်အဲ့ဒီခေတ်ကတော့ကျွန်တော်တို့မှမိသလောက်တော့ကျွန်တော်တို့သချင်းပေါ်တယ်လीမာမီရေရှာပြီးဟိုရည်စားလို့ခြင်းလေဆိုသချင်းလေးပေါ်ပါလေကျွန်တော်တို့ဟိုဆရာဝန်လीကျွန်တော်တို့နာမည်မိတ
်တက္ကသိုလ်ထွန်းအောင်ပါဆရာဟုတ်ကဲ့
တကယ်လို့သုံးတော်ရဲ့မာမီရဲ့ရှာပေးကွယ်ကြီးစားလူကျင်တယ်ဆိုပြီးတော့သချင်းပေါ်တဲ့အချိန်မှာကျွန်တော်တို့ကအမေဆိုတာပေါင်တွေပုတ်ဘူးဆိုတော့သဘောနဲ့ကျွန်တော်တို့စကြထိုးတယ်ပေါ့နောက်တစ်ခါကျွန်တော်တို့ဒီမှာ ဘောလုံးပွဲလုပ်တယ်ဗျာတိုင်းနဲ့ပြည်နဲ့ဘောလုံးပွဲအဲ့ဒီထဲမှာအပီပီဆိုင်ရာလက်မှတ်ရတဲ့ဒိုင်လူကြီးဥကျော်သိန်းကတိုင်းလုပ်ပါလေအဲ့ဒီမှာလုံချုံကြီးတွေလည်းအထက်ထပ်ချပါလေလုံချုံကြီးတော်တော်များများရှိပါလေဒါပေမဲ့တကယ်ဖြစ်တဲ့အခါကျတော့အပီပီဆိုင်ရာဒိုင်လူကြီးဥကျော်သိန်းရဲ့အမှားနဲ့တစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ရံပွဲတွေဖြစ်ပါလေအဲ့တော့ရံပွဲတွေဖြစ်တဲ့အခါကျတော့အဲ့ဒီရံပွဲတွေမှာထိမ့်သိမ်းရမယ်လုံချုံကြီးတွေကမထိမ့်သိမ်းမင်းနဲ့သူတို့ကလုံလုံချုံချုံရှိတဲ့ဘတ်ထုခွေအောက်ထပ်ကိုဝင်ပြေးပါလေဒီကျွန်တော်အဝတ်အစားလေးကန်းကိုဟိုအဲ့ဒါလေးတွေကျွန်တော်တို့အဲ့ဒီချက်ကတော့တန်ချက်ထိုးရတာပေါ့ဗျာဟိုအပီပီဆိုင်ရာဒိုင်းလူကြီးတွေကီကီကီတို့ဘတ်ထုခွေကလုံချုံကြီးလုံချုံရာကိုပြေးပေါ့အဲ့အဲ့ဒါမျိုးလေးတွေကျွန်တော်တို့အဲ့ဒီတကြံအနီးအနားမှာဖြစ်တဲ့ကိစ္စဒီကိုကျွန်တော်တို့စัญญาထိုးလေးရှိပါတယ်။နောက်ကျွန်တော်တို့အဲ့ဒီခေတ်ကနာလကဘူကြီးတယောက်ကလက်သီးနဲ့ထိုးပါလေ။လက်သီးနဲ့ထိုးလို့ဖြစ်တော်တော်လက်သီးပြင်းတယ်။အဲ့ဒီလက်သီးနဲ့ထိုးခံရတဲ့အဲ့ဒီဘူကြီးရဲ့လက်သီးနဲ့ထိုးခံရတဲ့လူကသိယုံရောက်သွားတယ်။အဲ့ဒီခါကျတော့ကျွန်တော်ဆန်နီလစ်စတန်ကလည်းအဲ့ဒီချိန်မှာလက်သီးပြင်းနေတဲ့အချိန်မှာအဲ့တော့ကျွန်တော်တို့တန်ကြမှာတော့ဆန်နီလစ်စတန်လက်သီးပြင်းကြီးတာပေါ့ကြီးတာပေါ့ဩကရာကြီးလက်ပြီးပြင်ဟာဟာဟာဟာအဲ့လိုပေါ့ဗျာကျွန်တော်အဲ့လိုမျိုးတွေလုပ်တာပေါ့နော်ဒါကတော့ကျွန်တော်မှတ်မိသလားပေါ့လေကျွန်တော်တို့အဲ့တော့ကတော့ကျွန်တော်တို့တန်ကြအသင်ကတော့ပထမဆုံးနှစ်နှစ်ဆက်တိုက်လောက်ရဘူးလား
အဲ့ဒီတော့ဆရာလွတ်လွတ်လပ်လပ်တန်ကြထိုးလို့ရခဲ့တာပေါ့နော
်အဲ့ဒီလွတ်လွတ်လပ်လပ်ဆိုတာကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတီမဖြစ်ခင်1984အထိရပါလေခင်ဗျ1984အထိကလွတ်လွတ်လပ်လပ်ဆိုတာကျွန်တော်တို့စဉ်းစားတင်ရတယ်ခင်ဗျာဒါရကိုစဉ်းစားကြတာပဲပေါ့ဥမာဘလောက်ကြီးတော့စဉ်းစားကြတာဆိုတော့ကျွန်တော်တို့ဟိုပါမြေဒီဆယ်ကအဲ့တော့အမိုက်ပုံကြီးတော်တော်များများကြီးတယ်အဲ့ဒီတော့အမိုက်ပုံကြီးမြင်းမူတောင်ဝီလောင်တဲ့ခါရှင်းသွားမှာပေါ့ဆိုတန်ကြန်မျိုးလောက်တော့ရတယ
်ဟုတ်ကဲ့ပါ
ဒီကပို့ပြီးတော့ထိကြိုက်တဲ့တန်ကြန်မျိုးတော့မရဘူးကျွန်တော်တို့အကုန်လုံးစဉ်းစားဖြတ်ခိုင်းတာပဲစဉ်းစားဖြတ်ရတယ်ပေါ့ဗျာ
ဟုတ်ကဲ့ပါစဉ်းစားတင်နေဆိုတော့ဘယ်ဝင်းကြီးဌာနဘယ်ဘု து တင်ရတာပါလဲရှင်အဲ့ဒီတော့
ဟုတ်ပါဘူးကျွန်တော်စစ်စစ်ရေးအဖွဲ့ဆိုပြီးတော့ဟိုဗဟုမန္တမှာရှိတယ
်။အော်ဟုတ်ကဲ့ပါ။
အဲဗဟုမန္တမှာဒီကြီးကျက်ကုတ်ခဲတဲ့လူတွေကြီးတင်ရတယ်။သူတို့မင်းကြီးနဲ့ချစ်ပေးလိုက်တာပဲ။အဲ့ဒါလေးကျွန်တော်တို့နည်းနည်းဟိုပါဘူးထိုးလို့မရဘူး။ဒီပြင်ရန်ကုန်တန်ကျက်တီကလည်းဟိုလူမှုရေးတော့တော်တော်ကြီးပါလေ။ဟိုဟိုကျွန်တော်တို့ဝင်းဒရင်းဟိုက်ကိုဒဂုံခင်ခင်လေးကဘာသာပြန်တယ်လေ။အချူသာပြီးဆိုပြီးတော့အဲ့ဒါကိုရုပ်ရှင်မင်းသားကြီးကျော်ဆွေကရုပ်ရှင်ရိုက်တယ်ခင်ဗျအဲ့ဒီအဲ့ဒီ Wintering High ကိုတဘုံခင်ခင်လေးကဘာသာပြန်နေရုပ်ရှင်မင်းသားဥကျော်သူကလည်းအဲ့ဒါကိုရုပ်ရှင်ရိုက်တယ်အဲ့တော့သူ့ဝိထုဇာလန်းကိုရိုက်ပါဆိုပြီးတော့တဘုံခင်ခင်လေးကရုပ်ရှင်မင်းသားဥကျော်သူပေါ်မှာတရားဆွဲနောက်ကျတော့စည်ရင်စည်ရင်နဲ့ဒါဟာတဘုံခင်ခင်လေးကလည်း Wintering High ကိုယူပြီးတော့ရေးတာဥကျော်ဆိုရလဲဝင်းဒရင်းဟိုက်ကိုယူပြီးရေးတာဆိုတော့ပေါ်လာတဲ့ခါကျတော့ကျွန်တော်တို့မန္တလေးကဘုဒ္ဓခင်ဆရာစံကြတဲ့ငါစံကြတူပါတယ်သခိုးချင်းကအတူတူသူ့ကိုကိုကိုရင်းလိုက်ကြပြီဆိုပြီးတော့အဲ့တော့ကျွန်တော်ကပုဂ္ဂတိကတွေရလို့လွတ်လွတ်လပ်လပ်စံကြတူလို့ရပါတယ်သို့တော့သိုးရနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကခုနကျွန်တော်ပြောသလိုပေါ့ဗျာအမိုက်ပုံကြီးမြင်းမူတောင်မီးလောင်တဲ့ခါရှင်းသွားမှာပေါ့သူတို့ကတစ်နှစ်လုံးကိုဒီအမိုက်တည်းကလာမသိတော့ကျွန်တော်တို့ကတန်းကျထိုးကြတာပေါ့အဲ့ဒါတော့ပဲရတယ်ကျန်တာတော့မရခုနကပြောတဲ့ဟိုဘူကြီးကလက်သီးနဲ့ထိုးတာလောက်လေရတယ်ကျန်တာတော့မရဘူးအဲ့ဒါတော့စင်ဆာလွတ်သွားတယ
်ဟုတ်ကဲ့ပါဆရာအခုဟိုအရတန်းအစိုးရပေါ့နော်အခုဆိုလို့ရှိရင်လူမှုအစိုးရလို့လည်းပြောလို့ရနေပါပြီအဲ့ဒီအစိုးရတက်လာတဲ့အခါမှာလည်းအခုစင်ဆာလုံးမယ်ဆိုပြီးကြားနေတာရှိပါတယ်အဲ့တော့ဆရာအနေနဲ့ဒီအပေါ်မှာဘယ်လိုသုံးသပ်လို့ရပါလဲရှင်
အိုအမားတော့ကျွန်တော်ကတော့လူတို့အစိုးရလို့နာမည်ခံရင်တော့လူတို့ရဲ့အတန်ကိုနားထောင်လို့ကောင်းတာပေါ့လူတို့အတန်ကလည်းအကောင်းဆုံးကျွန်တော်တို့ကပေါ်ပြချက် form ကဒါပဲတန်ချက်ပဲနော်ဟိုသတင်းစာတို့မဂ္ဂဇင်းတို့ဂျာနယ်တို့ရေးတယ်ဆိုတာကတန်ချက်လောက်လူတို့ရဲ့နားထဲကိုဒူးဒူးတောက်မရောက်ဘူးတန်ချက်ကအရောက်ဆုံးပဲပြီးတော့ကျွန်တော်တန်ချက်ထိုးပြီးအဲ့ဒီအကြောင်းအရာတွေကတကြံပြီးပြီးတော့ဒီလင်းကလာတီပြောလို့မတော့အောင်ဖြစ်မရဘူး။အုပ်ချုပ်သူအနေနဲ့လည်းလူမှုအတန်ကိုနားထောင်ရင်တော့တန်ကျက်တီဆန်ဆာမလုပ်ပါနဲ့ဗျာ။တော
့ဟုတ်ကဲ့ပါဆရာ။အခုလို့ဆရာပြောပြပြီးတာကျေးဇူးအများကြီးတင်ပါတယ်ဆရာ။အဲကိုကြီးမီးလိုက်မော်မှာရှိပါလားရှင်။
ဟယ်လိုကိုဂျင်မီလိုင်းပေါ်မှာရှိပါလားဟုတ်ကဲ့ပါကိုဂျင်မီကြားတဲ့အချိန်မှာပဲအဲ့တော့ကိုဂျင်မီဒီနေ့ကြာမှာပေါ့နော်စင်စာတန်နေကြားနေရတဲ့ပတ်သက်ပြီးတော့ကိုဂျင်မီအနေနဲ့ဘယ်လိုများတုံ့တက်လို့ရပါလဲရှင
်ကျွန်တော်ကစင်စာသင်ခန်းတဲ့ဥစ္စာကိုကျွန်တော်တော့သဘောမတူပါဘူးကျွန်တော်တို့ငကိုတည်းကလည်းကျွန်တော်တို့စင်စာတစ်ခါမှမတင်ရဘူးကျွန်တော်2022ခုနှစ်မှာကျွန်တော်တို့88ကျပြန်လွတ်လာပြီးတော့ကျွန်တော်တို့တန်ချက်ကိုပြန်ဆောက်ဖို့ကြိုးစားတော့ပေါ့အဲ့မှာတန်ကြက်တွေကိုပိတ်တယ်ဆိုပြီးတော့အဲ့ဒီကိစ္စရောင်းလိုင်းဆိုးရွားဝင်ရုပ်ကနေတော့ပိတ်လိုက်တယ်ဒီလိုတော့အဲ့လိုပိတ်တယ်ဆိုရင်ကျွန်တော်တို့ထွက်မယ်ဆိုပြီးတော့ကျွန်တော်တို့ကုမင်းကိုယ်တိုင်တို့ဟလာကုမင်းကိုယ်တိုင်ဥဆောင်ပြီးတော့ကျွန်တော်တို့ဖွဲ့ရကျွန်တော်တို့ထွက်ပြီးချတယ်ပေါ့တန်ကြက်ကိုကျွန်တော်တို့လုပ်တယ်ဘာစဉ်းစားမှလည်းမတည်ဘူးအေးအေးယူယူဆိုပြီးတော့ကျွန်တော်တို့လုပ်ပြတာပါအဲ့တော့ဒုတိယနေ့ကျတဲ့ခါကျတော့တန်ကြက်တွေကိုခွင့်ပြုလိုက်တယ်နော်2023မှာကျတော့ခွင့်ပြုလိုက်မယ်စဉ်းစားဆိုတာကိုပြောတယ်ကျွန်တော်တို့မတည်ဘူးနောက်တော့ကျွန်တော်တို့နောက်ပိုင်းမလုပ်ဖြစ်တော့ဘူးဒေါင်းလုပ်ယူဆက်ဆိုပြီးတော့အဲကျွန်တော်တို့ဆက်ပြီးကြေလည်လုပ်နေတဲ့ဒီဟိုကြောင်းသားတွေလည်းရှိကြတာပေါ့ကျွန်တော်လည်းမတင်ဘူးစင်သားအဲ့တော့ကျွန်တော်ကနားမလည်တဲ့အချက်ကစင်သားကိုဘာလို့တင်နိုင်လို့လဲဘာလို့စိတ်ကူတာလဲဥပမာအခုကျွန်တော် face speech ပေါ့ဗျာအမုန်းပွားကြီးရတာဒီပါလာမှာဆိုလို့အဲဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့တခုစုပ်မှုဖြစ်မှာဆိုတခုပေါ့ဗျာတိုင်းကြီးရဲ့ပြဿနာတခုဖြစ်မှာဆိုလို့ရှိရင်စင်သားမတင်နိုင်တဲ့စင်သားတင်တဲ့မှာစင်သားတဲ့မှာအကောင့်ပြီးအပေါ်မှာလုတ်ချင်တဲ့ကောင်တော့လုတ်မှာပဲကျွန်တော်အဲ့တော့ကျွန်တော်ပြောတာအင်းလည်းရှိတယ်ဥပဒေရှိတယ်တကယ်လို့သူကဟိရှိရှိလို့ကအမုန်းပွားကြီးတဲ့ကိစ္စတွေဖြန်ပြီးတယ်ဆိုလို့ရှိရင်အဲ့ဒီဥပဒေနဲ့အရေးယူလိုက်ပေါ့အဲ့ဒီကြမှာနော်အဲ့တော့အဲ့ဒီစင်စာကြီးတင်တယ်ဆိုတဲ့ကိစ္စဟာတော်တော်လေးကျွန်တော်တို့အရင်ဆိုရတဲ့လုပ်ခဲ့တဲ့အတွက်ဒီဘက်ကမှကျွန်တော်တော်တော်လေးဟိုစိတ်ထဲမှာမကောင်းဖြစ်နေတော့ကျွန်တော်စိတ်ထဲမှာ
ဟုတ်ကဲ့ပါဘဝင်မကြောက်လို့ရှိနေတာဟုတ်ကဲ့အဲ့တော့ဟုတ်ကဲ့ဟိုစင်စာစစ်စစ်ရေးအဖွဲ့ကတော့ပြောပါတယ်တဲ့တာဝန်ရှိပုဂ္ဂိုလ်ကတော့တိုင်းရင်းသားချင်းချင်းစီလုံးညီညွတ်ရေးပြက်ပြားမှဆိုလို့ပေါ့နော်ချစ်ကြည်ရေးပြက်ပြားမှဆိုလို့မလို့ဟိုစင်စာလောက်ရတာပါလို့ပြောတယ်လို့သတင်းတွေတော့ကြားပါတယ်ကိုချင်းမီဟုတ်ကဲ့
အဲ့ဒါလည်းတဘာဝမကြပါဘူးကျွန်တော်ပြောတာကျွန်တော်တိုင်းစားစီစီလုံးကြီးကတည်းကပြောင်းအောင်လုပ်တဲ့ချိန်ကတော့ဖမ်းလိုက်ပေါ့ဗျဥပဒေရှိတာပဲကျွန်တော်ပြောလိုက်ပေါ့
ဟုတ်ကဲ့ပါဟုတ်
တယ်မလား
ဟုတ်ကဲ့ပါ
အဲ့တော့ဥပဒေကြီးရှိပြီလားဥပဒေကြီးရှိပြီလားသူကလည်းသူဘာဖြစ်ရင်ဘာဥပဒေနဲ့အရေးကြီးလဲဆိုရှိပြီလားဥပဒေကြီးကအဲ့ဒါကိုဆက်ပြီးတော့စင်စာရင်းတန်လို့တယ်စင်စာချက်ပြန်လို့တယ်ဆိုတာအသက်ကတိတ်ကကြတယ်ကျွန်တော်သဘောမကျဘူ
းဟုတ်ပါပြီ
ဆက်ကကျွန်တော်ပြောနေတာပါလဲဆိုတော
့ဟုတ
်ကဲ့ဒီတန်ချက်ဆိုတာကကျွန်တော်ရင်ကျေးမှုကပြီးတဲ့ Democratic Rights ကြပေါ့ဘယ်လိုမှမမရှိဘူးကျွန်တော်တို့ဒီမျိုးပါပဲရှိကျွန်တော်တို့ democratic rights နှစ်မျိုးရှိတယ်ကျွန်တော်စီမှာဟဲ့လားအဲ့ဒါပါလဲဆိုဒီ sovereign hobby way ယဉ်ကျေးမှုနဲ့ဒီတန်ကျက်ယဉ်ကျေးမှုဟာကျွန်တော်တို့ရိုးရအစင်လာပြီးတဲ့ democratic rights ကအဲ့တော့ဒါကကျွန်တော်တို့ကတန်ဖိုးထားရမယ်ဗျအဲ့တော့ဒီ democracy ယဉ်ကျေးမှုဖြစ်ပြီးသားဖြစ်တဲ့သူကဝေဖန်ရေးလုပ်တဲ့ခါမှာလည်းအပြည့်ဘောရအဓိကများပါလေနော်အပြည့်ဘောတော့လုပ်မဲ့လူတွေကလည်းလူမှုပြည်သက်ကြတယ်မှာအပြည့်ဘောဖန်ပြီးကျင်လို့ရှိရင်ဒီစကြံမျိုးမှာဖန်ပြီးလို့ဘယ်တော့မှမရဘူးပြည်သူကလည်းလက်ကိုမခံဘူးဟဲ့လားဘာလို့ဆိုတော့ဒီကြံတဲ့တန်ကြက်နဲ့ဟာအခုသဘောဆောင်အောင်လို့ပြောဥစ္စာကကျွန်တော်တို့လူတွေနှလုံးသားတွေမှာရှိပြီလားမတက်တဲ့လူတွေအောင်ကြံရင်လည်းဒီကြံတက်တယ်ဗျဟု
တ်ပါဘူးကျွန်
တော်တို့လူတွေယဉ်ကျေးမှုဗျအဲ့တော့တိတ်ဆွဆိုးရီမှာလည်းဒါဆွေးရီကလွဲနေတာအဲ့ဒါက
ဟုတ်ကဲ့ဘယ်
လိုလဲကျွန်တော်ပြောကြည့်ချင်တာ
ဟုတ်ကဲ့ပါရှင်နောက်အခုလောလောဆယ်လက်တွေ့ပေါ်ဒီတန်ကြက်တွေဆက်ဆူနေကြတယ်ကိုပိုင်ရဲ့သူကိုပိုင်ရဲ့သူအနေနဲ့ရောအခုလောလောဆယ်အစဉ်ပြေပါရဲ့လားရှင်ဟိုတနေကုန်ထွက်ပြီးတော့ဟိုတန်ကြက်တွေတိုက်နေရတယ်ဆိုတော့လေဟုတ်ကဲ့
ဟုတ်ပြေးပါရယ်ခင်ဗျာဟုတ်
ဟုတ်ကဲ့
ပြေးပါ
โอเคအဲ့တော့စင်ဆာတွေဘာတွေမရှိဘူးပေါ့နော်အခုလောလောဆယ်ချက်ကြော်ပြီးသွားပြီပေါ့စင်ဆာကို
စင်ဆာချက်ကြော်ခဲ့တယ်တော့မဟုတ်ဘူးကျွန်တော်တို့အနေနဲ့စင်ဆာမသိဘူးကျွန်တော်တို့နှစ်လောင်းဆက်နေမှာကျွန်တော်တို့ဒီအကိုတွေဖြစ်တဲ့ကိုမင်းကိုနိုင်တို့ဒီကိုချင်းမင်းတို့နဲ့ကျွန်တော်တို့အနေနဲ့ကျွန်တော်တို့တန်ချက်တွဲထွက်ခဲ့ကြတယ်အဲ့တော့နှစ်လောင်းဆက်သွားတဲ့ဆိုင်ကျွန်တော်တို့ဒီနှစ်လောင်းဆက်ဖို့အချိန်ပြီးပဲကျွန်တော်တို့တန်ချက်ဟိုစင်ဆာတင်းတွေကလူတွေတို့ကျွန်တော်တို့အယူဆောက်ဘာလို့ဆိုတော့တန်ကျက်ဆိုတာလူလူအတန်ပဲလူလူအတန်ကိုကျွန်တော်တို့ကဟိုအစိုးရလူကြီးမင်းတွေသိအောင်ပြောပြအောင်ဖြစ်တဲ့ကြောင့်မို့လို့ဒီစင်တာတင်ခန်းလိုက်ခဲ့အာတန်ကျက်မထိုးနဲ့ဒီစင်တာပဲတာတင်တော့ဒီတန်ကျက်စာသားပဲတာတင်တော့ဆိုတဲ့ပုံစံတိုင်းဖြစ်သွားတယ်အဲ့တော့ပြောချင်တာကျွန်တော်တို့တန်ကျက်မထိုးနဲ့လို့ပြောလိုက်တယ်ဝိုက်တဲ့နီးနဲ့ကျွန်တော်တို့တဘောပဲကျွန်တော်အဲ့လိုခံစားရတယ်အဲ့တော့ကျွန်တော်အနေနဲ့တန်ကျက်ဆက်ထိုးရပေါ့စင်တာမတင်ပါဘူး
ဟုတ်ကဲ့ပါအဲ့တော့စင်တာမတင်မဲနဲ့တန်ကျက်ထိုးပေမဲ့လေဟိုဖန်းနာစီရတော့မရှိဘူးပေါ့နော်
ကျွန်တော်ချက်တဲ့ချက်ကဦးကြည်မြို့ပြောရတယ်ဆိုပဲကျောင်းနိုင်ငံမှာဒီပြည်မှုဆိုင်ရာကျွန်တော်ဥပဒေပြည်မှုဆိုင်ရာဥပဒေအများကြီးရှိတယ်အဲ့တော့အဲ့ဒီပုံမှာထပ်ပြီးတော့ဥပဒေနဲ့ကျွန်တော်ပြည်သူတွေကျွန်တော်တို့ဒီအနုတန်ချက်ထိုးတဲ့လူတွေအပေါ်ကိုထပ်ပြီးတော့ချိန်အောင်လို့တော့မလိုဘူးနေနဲ့ကျွန်တော်နေနဲ့နေနေပေါ့အဲ့တော့ကျွန်တော်နဲ့တန်ချက်ထိုးတယ်ပြည်သူဘက်ကလည်းအမှတ်တရားကိုရက်တယ်ဒီလက်ရှိအစိုးရကလည်းပြည်သူတင်နာတဲ့အစိုးရဖြစ်တယ်ကျွန်တော်တန်ချက်ဆိုတာလည်းပြည်သူနဲ့တသားလည်းရှိတယ်အဲ့ဒီကြောင့်မို့လို့ကျွန်တော်ထိုးတဲ့တန်ကျက်တွေကကျွန်တော်ရဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ကျွန်တော်ထိုးရတယ်အဲ့တော့
ထမ်းမဲ့စီးမဲ့ဆိုတဲ့ကိစ္စကြာအကြောင်းနေလုံးဝစိတ်ဝင်စားဘူးအဲ့ဒါသူတို့အလုပ်ပါကျွန်တော်တို့ကဒီနေ့တသားလည်းပြီးနေရက်ပြီးပြီးတော့တညတ်ထိုးရမှာပါ
ဟုတ်ကဲ့ပါအဲကိုမင်းသွေးတစ်ကောကိုမင်းသွေးတစ်ကလည်းအခုလောလောဆယ်တန်ကြက်တွေအဖွဲ့ဦးဆောင်နေရဆိုတော့လေအခုလောလောဆယ်ဟိုတွေ့ရတဲ့အခြေအနေလေးပေါ့နော်လူတို့ရဲ့တုံ့ပြန်မှုဘယ်လိုရှိပါလဲရှင်
လူတုံ့ပြန်မှုကတော့ကျွန်တော်လဲ online နေပြီးဒီလူမှုပိုင်းရဲ့ဆံပြန်းနိုင်ပုံမှာတော့တန်ကြက်အကြီးပြင်ပါလေလူတုံ့ပြန်မှုကအားရစရာကောင်းတယ်အကုန်လုံးကအားပေးရပြီးတော့တန်ကြက်စင်စားမတင်တဲ့အပေါ်မှာလည်းထောက်ခံတဲ့လူများတယ်ဆိုတော့ကျွန်တော်တို့ကလည်းတကယ်တမ်းကျတော့တန်ကြက်ရေးတဲ့လူတွေဆိုတာဟိုတိုင်းပြည်လိုအပ်ချက်နောက်လူကြီးရဲ့လိုအပ်ချက်နောက် current issue တွေကိုကျွန်တော်တို့ကရေးတာတန်ကြက်ဖောင်ငွေမူလရဲ့ဟိုဆရာကြီးဥက္ကလိုကြီးပြောခဲ့တယ်လို့ငွေမူလတန်ကြက်ဖောင်လည်းမလွတ်အောင်နောက်လူလူစိတ်ဝင်စားမဲ့တန်ကြက်ပုံစံနောက် current issue တွေကိုလည်းကျွန်တော်တို့ဆက်ဆူရယ်အဲ့ဒီကြားမှာအကြာကြီးကျွန်တော်တို့ဟိုတန်ကြက်ကိုရွေးတောက်လျှောက်လုပ်ရတဲ့အခါမှာလူနားထောင်တဲ့ဟာညင်းွေပါဆိုလို့ကျွန်တော်ကြားမှာ entertainment ထည့်တယ်အဲ့ရင်ခက်ကတော့တချင်းနေစားတာပြောင်းထည့်တယ်ကျွန်တော်တို့ကအခုတော့ performance အနေနဲ့ထည့်အတန်းကြီးရဲ့ issue တစ်ခုခုကိုကျွန်တော် performance လုပ်ပြီးထည့်တယ်ဒါကလည်း modernize ဖြစ်အောင်လို့ကျွန်တော်တို့ကဟိုကိုယ့်ကိုဒီ citizen နဲ့ညော်ရှော်ညော်ဒီထွင်ရတာဟုတ်ဆိုတော့ virus ရဲ့ဘယ်လိုပုံစံနဲ့ပဲဖြစ်ပေါ့ကျွန်တော်တို့ performance မှာပဲဖြစ်ပါသေးတန်ကြက်စားတာမှာပဲဖြစ်ပါသေးကျွန်တော်တို့ကလူလူရဲ့လိုအပ်ချက်ကိုထောက်ပြအတူတဘောသောဝေဖန်နဲ့ထောက်ပြတဲ့အစိုးရရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ကပြုတော်ဆောင်ဝေဖန်နဲ့ဆိုလို့ရှိရင်ဒါလူလူကလက်ခံပါပဲဒီပေါ်မှာကဟိုကျွန်တော်တို့အရေးယူတာဆိုတာကတကယ်တမ်းဟိုလွန်ကျူးလာရင်ဒါဘို့တည်တဲ့ဥတွေကိုထိပါလာခဲ့အဲ့ဥတွေကပဲအရေးယူပါပါအဲဒီစီးကြော်လို့ရှိရင်ဒီဟာနဲ့အရေးယူမယ်ဆိုတာမျိုးနဲ့အဲအဲ့လိုမျိုးပုံစံမျိုးနဲ့ဆက်လို့ရှိရင်ကျွန်တော်တို့ထုတ်မိုးပြီးတော့ဒီစီးကြော်ရင်ရိုက်မယ်ဆိုတဲ့အမျိုးဆိုဆိုနှစ်ခုလုံးကတော့အရေးယူတဲ့ပုံစံနဲ့အတူတူပါပဲဟိုစီးကြော်လည်းရိုက်မှာပါဒါပဲဟိုတကယ်တော့ထုတ်မိုးပြီးတော့မှဒီစီးကြောင်ရိုက်မယ်တော့ဆိုချိုးပြီးပြောထားတာမျိုးဆိုတာကတော့ဟိုဒါမဖြစ်ဘူးဒါချိန်ချောက်တဲ့ပုံစံမျိုးဟိုအရင်ကချိုးပြီးရိုက်စေတနာပါတီကြီးဆိုတဲ့ပုံစံမျိုးဖြစ်နေတော့ကျွန်တော်အနေနဲ့တော့တန်ချက်ကိုလိုးလက်လက်ဆက်ဆိုမယ်အဲ့ပုံမှာတည်တဲ့ဥတွေကိုဖြည့်ရင်တော့အေးအေးယူပါကျွန်တော်တို့တန်ချက်သမားတွေအားလုံးတာဝန်တာဝန်မှုတာဝန်ခံမှုရှိတယ်ဒီပုံမှာတော့ချိုးပြီးတော့စင်စာလုပ်ပြီးတော့ကျွန်တော်တို့ချိန်ချောက်တာမျိုးသဘောမကျပါဘူး
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒီကနေ့တန်ချက်နဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်မင်္ဂလာရှိတဲ့နှစ်သက်ကိုအားလုံးဆင်နွှဲနိုင်ကြပါစေ
သောလသူမခင်ပြူထွေးနဲ့အတူတော်ခင်ဆိုဝင်စီစဉ်တင်ဆက်တဲ့တရားလီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါဦး။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရုရှားနိုင်ငံမော်စကိုမြို့တော်ကိုဆက်ရောက်သွားပါပြီ။အမေရိကန်နဲ့ဗြိတိန်အစိုးရတို့မျှော်လင့်ထားသလောက်ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုထောက်ခံမှုအဆုံးသတ်ရေးရုရှားကိုနားချနိုင်လောက်တဲ့အထိခိုင်ခိုင်မာမာအချက်လက်တော့နိုင်ငံသားဝင်ကြီးမှာပါမသွားပါဘူး။အီတလီနိုင်ငံမှာဒီကနေ့ကျင်းပပြီးစီးခဲ့တဲ့ G7 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာရုရှားနဲ့ဆီးရီးယားစစ်တပ်အပေါ်ပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုအပေါ်သဘောတူညီချက်မရခဲ့တာကြောင့်ဖြစ်ပါတယ်။ဆွေဒင်နိုင်ငံမှာလူလေးဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုရဲ့အဓိကလက်သည်တရားခံလို့တန်းပြရှိထားသူကအကြမ်းဖက်ဝါဒစဲပြစ်မှုကျူးလွန်နေဆိုတာကိုဝန်ခံလိုက်ပြီးဖန်စီခံဖို့လက်ခံလိုက်ပြီးဖြစ်တဲ့အကြောင်းသူရဲ့ရှေ့နေကပြောပါတယ်။အသက်39နှစ်အရွယ်ဥစဘက်နိုင်ငံသားယောရာခမက်အကီလာဘ်ကိုကြားလာတဲ့မြို့တော်စတော့ခုံးဟာတရားရုံးတစ်ခုရဲ့ရှေ့မှာသူ့ရဲ့ရှေ့နေကပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ချီလက်တော်ရွာနေလူငယ်တွေငင်းချင်းရေးစကဝိုင်းကိုဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးကြပါတယ်။ငင်းချင်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပြီးငင်းချင်းရေးအတွက်အကောင်းဆုံးဆောင်ရွက်မယ်လို့လည်းကတိပြုပြောဆိုသွားပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ခွက်လောက်ထွက်ပြေးသွားစေခဲ့တဲ့ရခိုင်ပြည်နယ်အနောက်မြောက်ဖက်ချမ်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုစစ်ဆင်ရေးအတွင်းမျိုးပြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိဘူးလို့နိုင်ငံတော်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဒီကနေ့ရန်ကုန်မြို့မှာပြောဆိုသွားပါတယ်ရှင်။တရင်ချင်းချက်ကိုမတ်ကေတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမှခင်ပြတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 နာရီ 9:00 လိုင်းဒိုမီတာ 24 kHz 11.33 ညလိုင်းဒိုမီတာ 40 kHz 9:30 လိုင်းဒိုမီတာ 48 kHz 6:00 ရှင်ကလိုင်းဒိုမီတာ 50 kHz 9:00 နဲ့လိုင်းလာမီတာ 190 kHz 5:00တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.